Welcome to the Voice of America in Burmese.
VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ31ရက်နေ့စတာပရီနေမနက်ဖက်အစီအစဉ်တွေကို American Beta City Washington DC မြို့တော်ကနေ Flight to Beta 3240 48ကနေဓာတ်ရိုက်ဖမ်းယူနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ ဒီနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားပါပါ
။အင်္ဂလာမနက်ခင်းပါခင်ဗျာ။ဒီနေ့မနက်ခင်းသတင်းတွေကိုဒေါခင်မျိုးတဲ့နဲ့ကျွန်တော်ကြော်တင်ပြပြပါပါ။ယူကရိန်းဟာအကျဉ်းတက်ချဆမှုပြည်နေတဲ့နိုင်ငံဆိုပြီးသမ္မတဆောင်ကမြင်တဲ့အကြောင်းဝါရင်တန်တမန်တွေကပြောပါရတယ်။ဒူတာရင်ဖြစ်ရတဲ့ပတ်သက်ပြီးစစ်တရားရုံးနဲ့စစ်ဆေးစီရင်ဖို့ဆောင်ရွက်နေပြီလို့တပ်မတော်ကရင်းထုတ်ပြန်ထားပါရတယ်။ Twitter ကနိုင်ငံရေးကြော်ညာတွေအားလုံးကိုလက်မခံတော့ဘူးလို့ကြေညာပါရတယ်။ဒီသတင်းတွေနဲ့ဒီစာဆင်ဝင်စားဖို့ထိတ်တန့်တဲ့တွေကိုလည်းကြည့်ရအောင်ခင်ဗျာ
။ဒီလိုထိတ်တန့်ရတဲ့သတင်းတွေအပြီးနားဆင်ရမယ့်သတင်းပါတစ်ခုမှာတော့
ကလေးဥစ္စာကိုစုံလန်းစစ်ဆေးဖို့ဆိုတာကတော့ကျွန်တော်တို့ဘုံအပြီးအစိုးရနဲ့ပြည်နိုင်ပြည်ချင်းဆောင်ရွက်မှသာသင်ပြည်နိုင်မယ့်ကိစ္စမျိုးဖြစ်တယ်။အဲ့တော့အဲ့ဒီမှာ PRP တောင်းဆိုတာမျိုးတော့နေတော့ရမယ်လို့ကျွန်တော်တို့မြင်တယ်
2019ခုနှစ်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းတူလာတိုလီရွာရိုဟင်ဂျာရွာလုံးကျော်အစုလိုက်ပြောင်းလဲတပ်ဖြတ်ခံရမှုမှာအတိတ်မသေးပဲလွတ်မြောက်လာသည်ပြီး ICC ကအမှုလျှောက်ထားတဲ့အကြောင်းသတင်းတွေပြန်ကြားကြရပါမယ်ဒီသတင်းနဲ့အတူကချင်ပြည်နယ်မှာကြီးထွားလာတဲ့မြို့ဆေးဝါးပြဿနာအကြောင်းနဲ့ဥရောပအာရှကြီးထွားလာနေတဲ့လူမောင်ကုန်လုပ်ငန်းအကြောင်းပြီးတော့ Story က Davos in the Desert လို့ဆိုတဲ့စီးပွားရေးဒီလာကရဲ့အကြောင်းကိုလည်းနားဆင်ရမှာဖြစ်ပါတယ်။အခုတော့စတာပတိနေမနေ့ဖက်နောက်ဆုံးရနိုင်ငံသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကျော်သိန်းတို့ကပြောပြပေးပါမယ်ခင်ဗျာ
။ယူကရိန်းနိုင်ငံဟာအကျဉ်းပြချစားရာတွေပြည်နေတဲ့နိုင်ငံတစ်ခုဖြစ်တဲ့ဆိုတော့အနှုတ်လက္ခဏာဆောင်အမည်မျိုးသမ္မတဒေါ်နယ်ထရမ့်မှာနည်းနည်းဆိုင်ဆိုင်ရှိတယ်လို့ဝါရင်တန်တမန်ဦးကသမ္မတကိုတရားဆက်ဆိုရေးစွမ်းစစ်ဆေးနေသူတွေကိုပြောပါတယ်။ဒီအမြင်ကြောင့်အမေရိကန်နဲ့ယူကရိန်းရဲ့ဆက်ဆံရေးအကောင်းဆုံးဘူးနဲ့နိုင်ငံရှိပိုင်းမှာရုရှားထောက်ခံတဲ့ခွဲထွက်ရေးဝါဒီတွေကိုတိုက်ခိုက်နေတဲ့ပေါ်ထောက်ခံပံ့ပိုးရေးဆိုင်ရာတန်တမာရေးချိုးဖောက်မှုတွေမှာအတားအဆီးဖြစ်ရတယ်လို့လည်းဆိုပါတယ်။သမ္မတကိုတရားဆွဲဆိုရေးစွမ်းစစ်ဆေးနေတဲ့အောက်လွတ်တော်စုံစမ်းစစ်ဆေးရေးမှုတွေရှိဘော်ဒူးနေကထွက်ဆိုခဲ့သူတွေကတော့သမ္မတအင်ဂျီတော်မျိုးသားလုံးညွေးကောင်စီမှာယူကရိန်းရေးရာအထူးကျွမ်းကျင်သူအဖြစ်လုပ်ကံခဲ့သူကက်သရင်းခရော့ဖ်တနဲ့နိုင်ငံခြားရေးဌာနအရာရှိသူဖြစ်တဲ့ခရစ်စတိုဖာအန်ဒါဆန်တို့ပါ။မျိုးသားလုံးညွေးကောင်စီမှာသူလုပ်ခဲ့တဲ့ကာလတစ်လျှောက်ရီပပလီကန်မဟာသူဖြစ်တဲ့ရောဘတ်လီဗင်စတန်ကအထင်ကြီးဖုန်းခေါ်ပြီးယူကရိန်းနိုင်ငံဆိုင်ရာအမေရိကန်တမန်ကြီးဟောင်းမရီအီဗနိုဗစ်ကိုဖြုတ်ပစ်ဖို့သူကိုပြောခဲ့တယ်လို့ကက်သရင်းခရော့ဖ်ကပြောပါတယ်။ခရစ်စတိုဖာအန်ဒါဆန်ရဲ့ထွက်ဆိုချက်ထဲမှာတော့ပြီးခဲ့တဲ့နှစ်မှာယူကရိန်းစစ်ရင်တွေကိုရုရှားကဖမ်းယူလာကြောင်းနှစ်ဖက်တင်းမာမှုမြင့်တက်နေချိန်နိုင်ငံရေးဌာနကသူရဲ့လူ့ဖော်ကန်တဲ့တွေကရုရှားကိုပြစ်တင်ရှုတ်ချတဲ့ထုတ်ပြန်ချက်တစ်စောင်ကိုချက်ချင်းပြင်ခဲ့ပေမဲ့အင်ဖြူတော်ကြီးတန်းတာဝန်ရှိသူတွေကအဲ့ဒါကိုမထုတ်ဖို့တားဆီးခဲ့တယ်လို့ပြောပါတယ်။
ချီလီနိုင်ငံဆန်တီယေဂိုမှာအစိုးရဆန်ကျင်ဆန္ဒပြပွဲဆက်ပြီးဖြစ်ပေါ်နေတာကြောင့်နိုဝင်ဘာလလည်းကျင်းပဖို့အတွက်စီစဉ်ထားတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ညီလာခံကိုရောဒီဇင်ဘာလဆန်းမှာကျင်းပဖို့စီစဉ်ထားတဲ့ရာသီဥတုဆိုင်ရာ COP25 ညီလာခံကိုပါအင်ရှင်ဖြစ်တဲ့လက်ခံကျင်းပတော့မှာမဟုတ်ဘူးလို့ချီလီသမ္မတဆက်ဘက်ရှန်ပနေရာကဗိုလ်တဖူးနေမှာကြေညာလိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သမ္မတရှီဂျင်ပင်နဲ့တခြားခေါင်းဆောင်တွေကိုတွေ့ဖို့စီစဉ်ထားတဲ့ဒီထိပ်သီးအစည်းအဝေးအပါအဝင်ချီလီနိုင်ငံမှာကျင်းပမယ့်ထိပ်သီးအစည်းအဝေးတစ်ခုကိုဖျက်သိမ်းလိုက်ကြောင်းအစိုးရရဲ့ချီလီအစိုးရကြေညာချက်ကသမ္မတအင်ဂျီအရာရှိတွေကိုအံ့ဩစေခဲ့ပါတယ်။ချီလီသမ္မတကတော့ဒါအတိတ်ကိုခက်ခဲတဲ့ဆုံးဖြတ်ချက်ဖြစ်ပေမဲ့ကိုယ့်နိုင်ငံအတွက်ဦးစားပေးဆုံးဖြတ်ရတာဖြစ်ကြောင်းပြောပါတယ်။APEC ညီလာခံကိုချီလီမှာကျင်းပဖို့မဖြစ်နိုင်တဲ့အနေအထားရောက်နေပေမဲ့ချီလီမှာမဖြစ်ရင်ဘယ်မှာကျင်းပမယ်ဆိုတာကိုတော့ကြိုတင်ပြင်ဆင်ထားတာမျိုးမရှိသေးဘူးလို့သမ္မတအင်မျိုးကပြောပါတယ်
။ယူကရိန်းရှေ့ဘက်ကနေယူကရိန်းတပ်ဖွဲ့တွေနဲ့ရုရှားကျောတောနောက်ခံပေးထားတဲ့ခွဲထွက်ရေးဝါဒီလက်နက်ကိုင်တွေစုလိုက်ကြတော့ကို North Atlantic စာချုပ်နေတူအဖွဲ့တွင်မူချုပ် Jens Stoltenberg ကကြိုဆိုပါတယ်။ဒါပေမဲ့ရုရှားအနေနဲ့သူတို့ရဲ့တပ်ဖွဲ့တွေအားလုံးကိုရုပ်သိမ်းဖို့ထပ်ပြီးတောင်းဆိုပါတယ်။တင်းမာမှုကျော်ပါစေတဲ့လှုပ်ဆောင်ချက်အားလုံးကိုကြိုဆိုပါတယ်။အပြည့်အဝသဘောတူညီချက်ကိုချိုးဖောက်တာတွေရှိနေစေဖြစ်တဲ့အတွက်အများကြီးဆက်လို့ရပါဦးမယ်လို့ယူကရိန်းနိုင်ငံအိုဒက်ဆာစိတ်ကမ်းမြို့ကိုဗိုလ်ထုနေကသွားရောက်ချိန်တွင်စတိုတန်ဘတ်ကပြောသွားပါတယ်။ယူကရိန်းရှေ့ဘက်ကနေသူတို့တပ်ဖွဲ့တွေအားလုံးအရာရှိတွေအားလုံးကိုစုခွာရုပ်သိမ်းဖို့ရုရှားမှအထူးတာဝန်တရရှိရဲဆိုတော့ကိုနေတိုးအဖွဲ့ကရှင်းရှင်းလင်းလင်းပြောထားပါတယ်လို့လည်းသူကထပ်ပြောပါတယ်။ယူကရိန်းနိုင်ငံရှေ့ဘက်လူဟန်စတေတာဇလိုတီမြို့မှာတစ်ဖက်နဲ့တစ်ဖက်ထိတဲ့ပြူတာမျိုးရှောင်ရှားတဲ့လုပ်ငန်းစဉ်ကိုယူကရိန်းစိုးရတပ်တွေနဲ့ခွဲထွက်ရေးဝါဒီတွေစတင်လို့ဆောင်ပြီးနောက်တည့်မှာပဲနေတိုးအတွင်းမှုချုပ်ကအခုလိုပြောဆိုတာပါ။ယူကရိန်းတပ်ဖွဲ့တွေဟာလူဟန်စ်နဲ့ဒိုနက်စ်ဒေသတွေမှာတိကျခွဲထွက်ရေးဝါဒီလက်နက်ကင်တွေကို2014ခုနှစ်ဧပြီလကတည်းကတိုက်ခိုက်လာတာဖြစ်ပြီးလူပေါင်း13000ကျော်တေဆုံးရပြီဖြစ်ပါတယ်
။ ဟဇူလာချာစစ်သွေးကြောင့်ကွန်ရက်တွေကိုပံ့ပိုးပေးနေတဲ့အီရန်နဲ့ဆက်သွင်းနေတဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းပေါင်း25ခုကိုအမေရိကန်ပြည်ထောင်စုနဲ့နောက်နိုင်ငံပေါင်း6နိုင်ငံကပြစ်မှတ်ထားအရေးယူမှာဖြစ်ကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကပေါ်တူဖူးနေမှာပြောပါတယ်အကြံဖက်သမားတွေအတွက်ငွေကြေးထောက်ပံ့နေသူတွေကိုပြစ်မှတ်ထားအရေးယူရဖွဲ့ DFTC ကဘာရင်ကူဝိတ်အိုမန်ကာတာဆော်ဒီအာရေဗျနဲ့အာရဗ်စော်ဘောင်းများသမဂ္ဂနိုင်ငံ UAE မှာရှိတဲ့ကော်ပိုရေးရှင်းကြီးတွေဘန်တွေနဲ့လူပုဂ္ဂိုလ်တွေကိုပြစ်မှတ်ထားအရေးယူရဖြစ်ပါတယ် ဒါပေမဲ့ဒီထက်ကလေးဦးကတော့အီရန်တော်လိုင်းအဆောင်တက်ရဲ့ကြီးကြပ်မှုအောက်ကဘတ်စစ်တက်အတွက်ငွေကြေးထောက်ပံ့မှုပေးနေတဲ့ကုမ္ပဏီတွေရဲ့လက်ခွဲတွေဖြစ်ပါတယ်သူတို့ဟာဒီတက်ဖွဲ့အတွက်ထောက်ပံ့နေတယ်ဆိုတာမသိအောင်တိတ်တဆိတ်လုပ်ပေးနေတယ်လို့အီရန်ရဲ့ကားလုပ်ငန်းဘဏ်လုပ်ငန်းတက်တူလုပ်ငန်းတွေကရတယ်ဒေါ်လာဘီလီယံပေါင်းများစွာကိုလည်းထိန်းချုပ်ပေးနေတယ်လို့အမေရိကန်
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ32 kHz 9335ဘိုင်းဒိုမီတာ40 kHz 9839ညဘိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေကနေကြာတာပရိမနက်ဖက်သတင်းတွေကိုတိုက်ဆက်လက်ပြပြနေပါတယ်တခိုင်ပြည်နယ်မြောက်ပိုင်းကုဒါပင်ကျေးရွာဖြစ်စဉ်နဲ့ပတ်သက်လို့စစ်တရားရုံးနဲ့စစ်ဆေးစီရင်နိုင်ရေးစတင်ဆောင်ရွက်ရှိတဲ့ဆိုပြီးတပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ရဲ့ထုတ်ပြန်ချက်ကိုကူကားပြီးတော့အော်တိုဘလ29ရက်နေ့သတင်းစင်သတင်းတဘုံမှာဖော်ပြထားပါတယ်။ဒီကရမလကဖွဲ့စည်းခဲ့တဲ့စုံစမ်းစစ်ဆေးရေးခွင်ရုံးကသူတို့ရဲ့တွေးရှိချက်တွေကိုခြေခံပြီးစစ်တရားရုံးနဲ့စစ်ဆေးစီရင်မှုယူဆချက်ပြီးခဲ့တာဖြစ်တယ်လို့ဖော်ပြထားတာပါ။ကုဒါပင်ကျေးရွာဖြစ်စဉ်လို့သတင်းထဲမှာဖော်ပြထားပေမဲ့ဘာဖြစ်စဉ်ဆိုတာကိုတော့တိကျပြောမထားပါဘူး။ကုဒါပင်ကျေးရွာမှာလူတွေအလောင်းညာနဲ့ချီပြီးတော့အစုလိုက်ညှို့နှံထားတယ်ဒီလူတွေဟာဒုံညွင်းတပ်ဖွဲ့တွေရဲ့တပ်ဖြတ်မှုကြောင့်တည်ဆုံးခဲ့တာဖြစ်ပြီးဘယ်သူဘဝဆိုတာမမှတ်မိအောင်မျက်နှာတွေကိုအက်စစ်နဲ့လောင်းထားတာတနက်နဲ့တိခတ်ဖြစ်စီထားတာတွေရှိတယ်လို့မြန်မြန်တပ်သေးတွေဂျိုရူးကရယူထားတဲ့တပ်ပုံတွေကိုကိုးကားပြီး AP သတင်းဌာနရဲ့2018ခုနှစ်ဖေဖော်ဝါရီလသတင်းတပူမှာဖော်ပြခဲ့တာပါအဲဒီသတင်းပါလာပြီးတဲ့နောက်အစိုးရတာဝန်ရှိသူတွေသွားစုံစမ်းပြီး AP သတင်းဟာမှားတယ်လို့တုံ့ပြန်ပါတယ်2019ခုနှစ်ဩဂုတ်လ29ရက်နေ့ကကုဒါပင်ရွာမှာအကြမ်းဖက်ဝါဒီတွေအပါအဝင်လွှာသား900လောက်နဲ့ဒုံညွင်းတပ်ဖွဲ့ဝင်တွေကြားထိတွေ့တိုက်ပွဲဖြစ်တဲ့အဲ့ဒီတိုက်ပွဲအတွင်းအကြမ်းဖက်ဝါဒီအလောင်း16လောင်းရတယ်။အဲ့ဒီလောင်းတွေကိုစစ်တကြမြုပ်နှံတကြိုခဲ့တာရှိတယ်လို့ပဲရှင်းလင်းခဲ့ပါတယ်။အဲ့ဒီနောက်2019ခုနှစ်မတ်လမှာတပ်မတော်ဘက်ကတပ်မတော်အဥပဒေနယူပဒေတွေအရဗိုလ်ချုပ်မြတ်ကျော်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးခုံရုံးဖွဲ့စည်းပြီးစုံစမ်းစစ်ဆေးနေတာဖြစ်ပါတယ
်။အငင်းပွားနေနေရဖြစ်တဲ့ဂျမ်မူးနဲ့ကက်ရှမီးယားတို့ကိုအိန္ဒိယအစိုးရကပြည်ထောင်စုနေနေနှစ်ခုဖြစ်နေတဲ့ဂျက်တရီးနေမှာတယ်ဝင်တက်မှတ်လိုက်ပါတယ်။ဒါဟာ3လနီးပါးလောက်လုံခြုံရေးရတင်းတင်းကြပ်ကြပ်ချိန်မုန်းခဲ့တဲ့မတိငိမ့်တဲ့ဒေတာတွေကိုပိုးပြီးတင်းကြပ်စွာချုပ်ကန့်နှံ့မှုအတွက်ရည်ရွယ်ပြီးလှုပ်ဆောင်ခဲ့တာလည်းဖြစ်ပါတယ်။မကြာခင်သတင်းပတ်တွေအတွင်းတခြားပြည်နယ်ကလာတဲ့လူပေါင်းဒဇာစင်လောက်ဟာလက်နက်ကင်တွေရဲ့တပ်ဖြတ်မှုကိုခံနေရချိန်မှာပဲအစိုးရရဲ့ထိန်းချုပ်မှုကိုဆန့်ကျင်တဲ့လမ်းပေါ်ထွက်လူလူဆန္ဒပြမှုတွေကကြိုကြားဖြစ်ပေါ်နေတာပါ။ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဟိန္ဒူအမျိုးသားရေးဝါဒီအစိုးရကကက်ရှမီးယားဒေတာအတွက်ကိုပိုင်အုပ်ချုပ်ခွင့်ပေးထားတာကိုအောက်ကုလားရမှာပြန်ပြီးရုပ်သိမ်းခဲ့တာဖြစ်တယ်လို့ဂျမ်မူးကက်ရှမီးယားပါတဲ့ဒေတာနဲ့ဗုဒ္ဓဘာသာအများစုရှိရာလာဒက်ရှ်ဒေတာကိုဗဟိုအစိုးရကတရအုပ်ချုပ်မှာဖြစ်ကြောင်းကြေညာခဲ့တာပါ။တချိန်တည်းမှာပဲမွတ်စလင်အများစုနေထိုင်တဲ့ကက်ရှမီးယားဒေတာကိုအိန္ဒိယအစိုးရကတပ်သားထောင်ပေါင်းများစွာဆစ်လုခဲ့ပါတယ်။အဲ့ဒီဒေတာမှာအိန္ဒိယအစိုးရရဲ့အုပ်ချုပ်မှုကိုဆယ်စုနှစ်ပေါင်းများစွာဆန့်ကျင်နေတဲ့ခွဲထွက်ရေးဓမ္မတွေရှိနေပြီးဒီဒေတာမှာအကျန်းဖက်မှုတွေမဖြစ်အောင်တပ်ဖွဲ့တွေဆစ်လုခဲ့တာလို့ပြောပါတယ်။
IS အစွန်ရောက်ကြံဖက်ဝါရီဖွဲ့ရဲ့တရင်ထုတ်ပြန်ရေးဖွဲ့တွေကတခုရဲ့တရင်ထုတ်ပြန်ချက်မှာမကြာခင်ပြင်ညာချက်ကြီးတခုထုတ်ပြန်မယ်လို့သူတို့ကိုထောက်ခံသူတွေကိုပြောထားပါတယ်။ဒါအပြင် IS ခေါင်းဆောင်အဘူဘီဂါအယ်ဘဂဒီကိုတရင်လူနေမှာအမေရိကန်ကတုတ်တင်လိုက်ပြီးတဲ့နောက်ပထမဆုံးထွက်လာတဲ့ပြင်ညာချက်ပါ။ IS အဖွဲ့ရဲ့ El Falcon Foundation ကဘူရူနီနေလပိုင်းကစပြီးအဲ့ဒီပြင်ညာချက်ကိုထုတ်ပြန်ပေးနေတာပါ။အလားအရှင်မြတ်ရဲ့လူတော်ကြောင့်မကြာခင်လာပါမည်လို့အသေးစိတ်ဘာမှမပါပဲပြင်ညာချက်မှာပြောထားပါတယ်။အဲ့ဒီညချက်ကို IS ဖွဲ့ထောက်ခံသူတွေကချက်ချင်းလိုပဲဆိုရှယ်မီဒီယာတွေမှာဖြန့်ဝေကြတယ်လို့အစွန်ရောက်ဝါဒီတွေကိုစောင့်ကြည့်တဲ့ site ထောက်ရင်းဆိုင်ရာအုပ်စုကပြောပါတယ်။တချို့ကဘဂဒါဒီအသက်ရှင်နေတုန်းဖြစ်မယ်ဆိုတဲ့မျှော်လင့်ချက်ရှိကြပြီးတချို့ကတော့သူ့ကိုအာဇာနည်အဖြစ်သတ်မှတ်ဂုဏ်ပြုဖို့ပြင်ဆင်ထားကြတယ်လို့ site ကပြောပါတယ်။ IS ဖွဲ့ရဲ့သတင်းမီဒီယာတွေဟာဆီးရီးယား၊အီရတ်နဲ့ကမ္ဘာတဝန်းမှာသူတို့ရဲ့လှုပ်ရှားမှုတွေကိုပုံမှန်လို့ဖော်ပြတာကလွဲပြီးဘဂဒါဒီနဲ့ပတ်သက်လို့အခုချိန်ထိဘာမှမပြောသေးပါဘူး။ Syria နိုင်ငံ Idlib ပြည်နယ် Persia မြို့ကခြံဝန်းတစ်ခုထဲမှာ American အထူးတပ်ဖွဲ့တွေက Baghdad ကိုတနင်္ဂနွေကတုတ်တင်လိုက်တဲ့အကြောင်းသမ္မတ Donald Trump ကအဲ့ဒီနေ့မှာပဲအတည်ပြုကြေညာခဲ့တာပါ Syria နဲ့ Turkey နဲ့ဆက် Jarabus မြို့မှာနောက်တစ်နေ့လုပ်တဲ့ဆက်စင်ရေးအတွက်မှာလည်း IS အဖွဲ့ပြောခွင့်ရ Abu Hassan El Muwajja ကိုတုတ်တင်လိုက်တယ်ဆိုတာ American တာဝန်ရှိသူတွေကအတည်ပြုပြောဆိုထားပါတယ်
နိုင်ငံရေးကြော်ကြောင်သူတွေကလူမှုမီဒီယာတွေကိုတုံးပြီးမှားရတဲ့သတင်းတွေတည်တည်ချာချာပြစ်မှတ်ထားပြန့်ပွားအောင်လှုပ်ခွင့်ရနေတာဟာတရားမျှတမှုမရှိတဲ့အတွက်ဒီလိုနိုင်ငံရေးကြော်ကြောင်မှန်သမျှကိုတင်ခွင့်ပြုအောင်မဟုတ်တော့ဘူးလို့ Twitter ကပြောပါတယ်။ Twitter လူမှုမီဒီယာဆိုင်မှာနိုင်ငံရေးကြော်ကြောင်မှန်သမျှကိုဒီလကုံလောက်ကအစပြီးထည့်ခွင့်မပြုတော့ဘူးလို့ Twitter CEO ကရေးပါတယ်။ Facebook ကတော့နိုင်ငံရေးသမားတွေဓမ္မမဟုတ်သူတို့ရဲ့မဲဆွယ်ဖွဲ့တွေရေးသားတင်ပြချက်တွေကိုမှန်လိုက်မစစ်ဆေးနိုင်တဲ့အတွက်သူတို့ကိုလွတ်လပ်စွာလိမ်လည်ခွင့်ပေးထားတယ်လို့ဖြစ်နေတာကြောင့် Facebook ဖော်ပြခွဲကို October အစောပိုင်းကတည်းကပိတ်ပင်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလွတ်တော်မှာပြောကြားခဲ့တာပါ။
ရိုဟင်ဂျာဒုက္ခသည်တွေတွေးဆန်ရုံသွားလေခြင်းဆိုတဲ့အာဇစ်မိုဟာမက်ဆိုသူရိုဟင်ဂျာလူငယ်တူရေးတဲ့ကဗျာတို့ကိုဒီလ29ရက်နေ့ကမြို့မှာလုပ်တဲ့စူအိုးပွဲတစ်ခုမှာကဗျာရေးသူကိုစားအမျိုးသမီးတူကရုပ်ဆိုခဲ့ပါတယ်။ကဗျာမှာရေးထားတာကတော့တွေးဆန်ရုံကိုသွားလေတဲ့ရိုဟင်ဂျာဒုက္ခသည်တွေတွေ့မြင်ခံစားရတာတွေဖြစ်ပါတယ်။အဲဒီမှာမှလောက်ဝင်နဲ့ထည့်ထားတဲ့ကြားကောင်ကိုတွေ့ရတာလူတွေပျော်ရွှင်ဖို့အတွက်ကြားရဲ့ဘဝကိုနေ့စဉ်ရောင်းစားခံရတာတခြားလူတွေလိုပဲသူလည်းကြားကိုသွားကြည့်ခဲ့ပြီးမြဲစိတ်ထိတ်ခဲ့ကြေကွဲခဲ့ရပြီးတော့တွေးဆန်တွေကိုလွတ်ပေးလိုက်ပါဆိုပြီးကဗျာကြီးကိုတောင်းပန်ထားပါတယ်။ကားသူတို့နေရတဲ့ဒုက္ခတွေစကန်းတဲ့မှာတော့စစ်စေးကြီးတွေအဆောင်တွေစစ်သားတွေကသနတ်တွေနဲ့သူတို့ကိုအထက်မှာပိတ်ထားပြီးချိန်လုံးစောင့်ကြည့်ခံနေရတာစကန်းတစ်ခုကနေတစ်ခုကိုသူတို့လှည့်သွားရင်ပြင်ပကဘာကြီးကိုစိတ်ကူးအတွေ့နဲ့ပုံဖော်ကြည့်တာဒရင်နောက်တွေရောက်လာပြီးသူတို့တွေ့ကြုံခံစားခဲ့ရတဲ့နာကျင်ကြေးဝဲစရာတွေကိုပြန်ပြောပြရဒရင်နောက်တွေကသူတို့ကို TV ရယူထုတ်လွှင့်ပြီးစုတွေရသွားဘရိုက်တာဖွဲ့တွေကငိုနေတဲ့ကလေးတွေကိုတပ်ပုံရိုက်လက်ကမ်းစာဆောင်တွေပေါ်မှာပုံနှိပ်ပြီးအလူငွေတောင်းခံကြတန်တမန်တွေရောက်လာပြီးသူတို့တိုင်းနေရှိမှာစကားလာပြောကြသူတို့ပြောတာတွေကိုကြားပါတယ်လို့ဆိုတော့ပြီးဘယ်တော့မှပြန်မလာကြစသဖြင့်ရေးထားပါတယ်အဆုံးမှာတော့လှောင်အင်းပြတ်သွားမလားလို့သူတို့တွေးကောင်းတွေးနိုင်ပါတယ်အနည်းဆုံးတော့ကျွန်တော်တို့ခေါင်းပေါ်မှာအမိုးကနဲ့အစာစားနေကြရပါသေးတယ်လို့ရေးထားပါတယ်ခင်ဗျာ
ကြတာပရိနိမနဲ့ထိတ်တန်းရောက်တဲ့တဲ့တွေကိုကိုကျကျသိနေတော့ကွန်မြူတက်တူဖြောပြခဲ့တာပါဆက်လက်ပြီးမြန်မာနဲ့နိုင်ငံတကာလောကတွေကိုစက်တိုင်းနာစင်ကြရပါမယ်2019ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်တွေနဲ့နိုင်ငံရှင်လင်းရေးအတွင်းအစိုးရအဆုံးချုပ်လွှတ်ခဲ့တဲ့ဖြစ်ရပ်တစ်ခုအဖြစ်လို့ဆက်ဆွဲခံတရရတဲ့တူလာတူလီရွာလုံးရိုဟင်ဂျာရွာလုံးကျော့အစုလိုက်အပြောင်းလဲတပ်ဖြတ်ခံရမှုမှာအသက်မရှိသေးသေးပဲလွတ်မြောက်လာသူတွေက66ဦးကနေ ICC နိုင်ငံကရာဇဝတ်ခုံရုံးကိုအော်တိုဘလနောက်မိုင်းကအမှုလျှောက်ထားတင်သွင်းခဲ့ကြောင်း ICC ခုံရုံးကအများပြည်သူသိအောင်ထုတ်ပြန်ထားပါတယ် ICC ခုံရုံးမှာသဘောတူလက်မှတ်ရေးထိုးထားခြင်းမရှိတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ ICC အနေနဲ့အခုလိုတရားစီရင်ဆောင်ရွက်မယ်အလားအလာကြိုးတက်ရောက်မှုရှိမရှိစတာတွေနဲ့ပတ်သက်လို့မတ်အင်ဂျင်နီယာဆက်လက်တင်ပြမှာဖြစ်ပါတယ်
တူလာတူလီရွာမှာမြန်မာတပ်မတော်ရဲ့အစုလိုက်ပြုံလိုက်တပ်ဖြတ်မှုကို ICC Pre-Trial Chamber 3အနေနဲ့စုံစမ်းစစ်ဆေးဖို့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့အဲ့ဒီရွာသူရွာသားတွေကဒိုက်ရိုက်တိုင်ကြားအမှုဖွင့်ခဲ့တာဖြစ်ပါတယ်တူလာတူလီကရွာသူရွာသားအလုံးဟာ ICC ခုံရုံးပြဋ္ဌာန်းချက်153အရနှင်းပန်းနှိပ်စက်တပ်ဖြတ်မှုတွေကိုကြုံတွေ့ခံစားခဲ့ရသူတွေဖြစ်ရမယ်ဆိုတဲ့သတ်မှတ်ချက်နဲ့ကိုက်ညီတယ်လို့နေရက်ကနေအတင်းကျပ်မောက်ထုတ်ခံရသူတွေဖြစ်တဲ့အတွက်အခုလို ICC ခုံရုံးမှာဒိုက်ရိုက်အမှုဖွင့်တိုင်ကြားခွင့်ရတာဖြစ်ကြောင်း ICC ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အဲ့ဒီတိုင်ကြားသူတွေထဲမှာမြန်မာစစ်တပ်ရဲ့တပ်ဖြတ်လူရဲ့အတင်းအဓမ္မပြုကျင့်မှုမိရှုဖြက်စီးမှုစတာတွေကိုကိုယ်တိုင်ကြုံတွေ့ခံစားခဲ့ရတဲ့အမျိုးသမီး45ဦးအမျိုးသား32ဦးမိန်းကလေး6ဦးယောက်ျားလေး3ဦးတို့ပါဝင်ပါတယ်အခုလိုကိုယ်တိုင်ကြုံတွေ့ခံစားခဲ့ရသူတွေကနေ ICC ခုံရုံးမှာအမှုဖွင့်တိုင်ကြားခဲ့တဲ့အပေါ်နယူးယောက်ခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
There is a case at the International Criminal Court looking into atrocities committed by the Burmese military and
ICC နိုင်ငံကရာဇဝတ်တရားကိုယုံကြည်နေမြန်မာစစ်တပ်ရဲ့ရဲစစ်ကျူးလွန်တဲ့အမှုကိုရှာနေတာပါအခုတူလာတူလီမှုဆိုရင် ICC ရှေ့နေချုပ်အနေနဲ့ဖြစ်နေတဲ့များတက်တည်ထောက်ထားအလုံးကိုသုံးသပ်အကဲဖြတ်ဖို့ဆက်လက်လှုံ့ဆော်စီမှာဖြစ်ပါတယ်တူလာတူလီရွာလုံးကျတပ်ဖြတ်ခံရမှုနဲ့ပတ်သက်ရင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးအနေနဲ့ကိုယ်တိုင်စုံစမ်းစစ်ဆေးပြီးထုတ်ပြန်ထားတဲ့အစီအစဉ်အကို ICC ကိုတင်သွင်းထားပါတယ်
ဒါဆိုရင် ICC မှာလက်မှတ်မထိုးထားတဲ့မြန်မာနိုင်ငံကို ICC ဘက်ကခိုင်မာတဲ့အထောက်အထားတွေးလို့သက်ဆိုင်ရာတာဝန်ရှိသူတွေကို
ခုံရုံးမှာအမှုပြင်ဆိုင်ဖို့ခေါ်ယူနိုင်တဲ့ဤဥပဒေရောရှိလားရှင့်တကယ်လို့မရှိရင်ရော ICC ကအခုလိုရိုဟင်ဂျာအရေးကင်တွယ်မှုဟာပြာယုတ်တင်ဂီတာတသက်တည်းဖြစ်သွားမလားရှင့
် Well if the ICC takes the case and this is the question for the judges
ဒါလို့ ICC ကအမှုပုံကင်တွယ်ပြီးဆိုရင်တရားသူကြီးတွေအတွက်မေးခွန်းထုတ်ဆရာရှိတာကသူတို့အနေနဲ့တရားစီရင်ပိုင်ခွင့်ဘယ်လောက်ရှိတယ်လဲဆိုတာပါဒီလိုသူတို့မှာတရားစီရင်ပိုင်ခွင့်ရှိမယ်ဆိုရင် ICC အနေနဲ့အမှုကိုကြားနာဆစ်ဆီးပြီး ICC တရားသူကြီးတွေရဲ့ဆုံးဖြတ်ချက်ဟာကုလသမဂ္ဂဖော်ဝင်နိုင်ငံအားလုံးကိုဖြစ်မနေလိုက်နိုင်ရမှာပါ။ဒါကြောင့်ပြာယုတ်တသက်ပဲဆိုတာကတော့လုံးဝမဟုတ်ပါဘူး။ ICC ခုံရုံးကင်တွယ်မှုကအရေးကြီးပါတယ်။ဒါကြောင့်လည်းဒီအစိုးရရဲ့ကြိုးစားနောက်ခံကိုယူပြီးမြန်မာအစိုးရက ICC ခုံရုံးပေါင်မှုကိုတားဆီးဖို့စူးစမ်းနေတာပါ။ ICC ခုံရုံးမှာကမ္ဘာလုံးဆိုင်ရာတရားစီရင်မှုနဲ့ဥပဒေအတိုင်းမဖြစ်မနေလိုက်နိုင်ရမယ်ဆိုတဲ့ပြဋ္ဌာန်းသတ်မှတ်ပိုင်ခွင့်ရှိနေတယ်ဆိုတာမြန်မာအစိုးရကသိပါတယ်။
တူလာတူလီအမှုမှာမြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေကို ICC ခုံရုံးအနေနဲ့စစ်ဆေးကင်တွယ်ဖို့ဆိုရင်အခက်အခဲတွေအများကြီးရှိနေတယ်လို့ဟောင်ကောင်ချေဆိုင်အာရှလူခွင့်ရေးကော်မရှင်ကရှေ့နေဦးမင်းလူကသုံးသပ်ပါတယ်
။မှုခင်းဖြစ်ဖြစ်တဲ့နေရာကကျွန်တော်မြန်မာနိုင်ငံအတွင်းမှာဖြစ်တယ်နော်။နောက်ပြီးတော့တခါဒီအိုးအိမ်တွေဖျက်ဆီးခံရတယ်၊မီးရှို့ခံရတယ်ဆိုတဲ့ကိစ္စအတီကလည်းကျွန်တော်မြန်မာနိုင်ငံအတွင်းမှာဖြစ်သွားခဲ့တာဖြစ်အဲ့တော့အဲ့ဒီလိုဖြစ်သွားခဲ့တဲ့တကယ်အကြောင်းရင်းခံကဘာလဲဆိုတာကိုစုံစမ်းစစ်ဆေးဖို့ဒီနေ့စာထဲမှာပါမလားအဲ့တော့အဲ့ဒီဥစ္စာကိုစုံစမ်းစစ်ဆေးဖို့ဆိုတာကတော့ကျွန်တော်တို့ဘုံအပြီးအစိုးရနဲ့ညှိနှိုင်းဖြည့်ရှင်းဆောင်ရွက်မှသာအတင်ပြနိုင်မယ့်ကိစ္စမျိုးဖြစ်တယ်အဲ့တော့အဲ့ဒီမှာဖျားပီးတောင်းဆိုတာမျိုးတော့နေတော့
ICC pre-trial chamber တရားသူကြီးအဖွဲ့ကဒီနှစ်ဇွန်လမှာခွင့်ပြုချက်ပေးလိုက်တဲ့အတွက် ICC ရှေ့နေချုပ်ရုံးကစတင်စုံစမ်းနေတဲ့ပနာမလုပ်ငန်းစဉ်ထဲမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်ဖြစ်ခဲ့တဲ့2016အောက်တိုဘာလနောက်ပိုင်းနဲ့တကြောပြန်ဖြစ်ခဲ့တဲ့2019ဩဂုတ်လ25ရက်နေ့နောက်ပိုင်းကဖြစ်ရပ်တွေပါဝင်ပါတယ်။ Rohingya အသုံးအနှုန်းကိုအတိမတ်ပြုလက်ခံထားတဲ့မြန်မာအစိုးရဟာ ICC ရာဇဝတ်ခုံရုံးကိုဖွဲ့စည်းခဲ့တဲ့Rome Statute စာချုပ်မှာလက်မှတ်ထိုးထားခြင်းမရှိတဲ့အတွက်ဒုက္ခသည်တွေလက်ခံထားတဲ့စာချုပ်မှာလက်မှတ်ရေးထိုးထားတဲ့ Bangladesh အစိုးရနဲ့ ICC ခုံရုံးကပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။အဓိကဆွဲချက်ကတော့2019ခုနှစ်ကမြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေရဲ့အကြမ်းဖက်နှိမ်နင်းမှုကြောင့် Rohingya 9000ကျော်ရခိုင်ပြည်နယ်မြောက်ပိုင်းကနေနေဆက်ဖြတ်ပြီး Bangladesh နိုင်ငံဘက်ထွက်ပြေးခဲ့တဲ့ဖြစ်ရပ်ပဲဖြစ်ပါတယ
်။မဲ့အင်ဂျင်နိုင်တင်ပြသွားတာပါ။ကချင်ပြည်နယ်တည်နှပုတ်ကိုလည်းဆက်လက်နားဆင်ရပါမယ်။ကချင်ပြည်နယ်အတွင်းရှိတဲ့ကြာဖြစ်ပေါ်နေတဲ့ပြိပခါတွေနဲ့နေရက်ဆွန့်ခွာထွက်ပြေးရမှုတွေကြောင့်အပြစ်မဲ့အရတားပြည်သူတွေအကြားမှာမွေးစေဝါပြဿနာဟာပိုပြီးကြီးမားလာနေပါတယ်။ဒါဒုက္ခသည်စခန်းတွေအတွင်းမှာရောပြည်နယ်အနှံ့ငါမျိုးတွေပေါ်မှာပါအစိုးရတာဝန်ရှိသူတွေစ조사ထိန်းချုပ်နေတဲ့ကြားကဖြစ်နေရပါ။မွေးစေဆွဲလန်းနေသူတွေဘက်ကရောတာဝန်ရှိသူတွေကပါသူတို့ရဲ့အခက်အခဲတွေကိုပြောပြပေးထားပါတယ်။ Steve Sanford တတိပြပုထားတာကိုကိုဝင်းခန့်မောင်ကပြောပြပေးပါမယ်ခင်ဗျာ
။ဒါကတော့ကချင်ပြည်နယ်ကအကြီးဆုံးစစ်ဘေးဒုက္ခသည်စခန်းကြီးပါ။စီးပွားရေးမတည်ငြိမ်မှုတွေနဲ့ပြည်တွင်းစစ်ရဲ့ဒဏ်တွေဟာအရက်သားတွေကိုမွေးစေနဲ့ပိုလို့နှီးတက်သွားစေပါတယ်။ဒုက္ခသည်စခန်းတွင်းမှာတွင်မဟုတ်ပါဘူး။စခန်းပြင်ပမှာအလုပ်လုပ်နေသူတွေကြားမှာလည်းမူရစေထုတ်လို့ရောင်းချမှုဟာမြင့်တက်လာနေပြီးစနစ်ကျဥပဒေချိုးဖောက်မှုတွေလက်နက်ကင်ဖွဲ့စည်းတွေနဲ့ဆက်ဆက်နေရလဲဖြစ်ပါတယ်။မူရနေနေအဖွဲ့ပတ်ကြဆန်မှာလှုပ်အားပေးနေတဲ့လက်ထော်ကုံကြာကအခုလိုပြောပါတယ်
။ဘာမတွားဒေသနာ
ပြောနေကတော့ဒုက္ခသည်စခန်းတစ်ခုမှာကျွန်တော်နေမှုပါတယ်။အဲ့ဒီနေဆက်မှာဆိုရင်မူရစေဆွဲနေသူတွေရောရောင်းဝယ်ဖောက်ကားသူတွေပါတော်တော်များပါတယ်။စခန်းထဲမှာတရားကိုစီဆွဲနေတဲ့တွင်ကြားတာနဲ့ကျွန်တော်စုံစမ်းပြီးတော့လိုက်ရှာပါတယ်။အဲ့ဒီအတွက်ခေါင်းဆောင်တွေထားပြီးသူတို့ကဆေးဆွဲနေတဲ့သူတွေကိုပြည်ပြည်စခန်းလေးစီခေါ်သွားပေးပါလေ
။အနီးနားမှာရှိနေတဲ့မူရည်နှိမ်နင်းအဖွဲ့ပတ်ကျဆန်ကဖွင့်ထားတဲ့ဆေးကမ်းမှာတော့အချင်းကြာကြာနဲ့ပြင်ပမှန်မှန်အလုပ်လုပ်ကြရသူတွေတော်တော်များများကိုမူရည်သားကောင်တွေအဖြစ်တွေ့ရတာရှိပါတယ်။ကချင်ပြည်နယ်မှာကြောက်စိမ့်တူးတဲ့အလုပ်ကလည်းဝင်ဝင်ကောင်းတဲ့အလုပ်တစ်ခုဖြစ်ပြီးလက်ထော်လိုမိုင်းနှင်းသမားတွေအတွက်ဘိမျိုးကိုဈေးပေါ်ပေါ်နဲ့ရနေရလဲဖြစ်ပါတယ
်။ဆီရောပကန့်ကောသူစမ်းသူဖာ
ကျွန်တော်ကတော့သူများတွေလိုအချိန်တိုင်းသုံးတာမဟုတ်ပါဘူး။ကျောက်စိမ့်တွင်းမှာအလုံးလုံးနေချင်းကျောက်စိမ့်ရှာနေတဲ့အချိန်မှာပဲဘိမျိုးသုံးပါတယ်။တငယ်ချင်းနေနဲ့တွေ့တဲ့အခါမှာလည်းသုံးပြပါတယ်။နောက်တော့ဘိဆွဲနေတယ်ဆိုတာကျွန်တော်ကိုယ့်ဘာသာကိုသတိထားမိလာပါတယ်
။အကျိုးဆေးဆွဲနေသူတွေကတော့ဖြတ်ပြီးပေမဲ့နောက်ပိုင်းပြန်သုံးတာတွေလည်းရှိပါတယ်။အဲ့လိုဆိုရင်သူတို့ကိုဆေးဖြတ်ဖို့ပြန်လုပ်ရပါတယ်။အဲ့လိုလုပ်တဲ့အထဲမှာဘာသာရေးဆုံးမကိုခံယူခိုင်းတာတွေစည်းကမ်းထိန်းသိမ်းရေးလုပ်တာတွေလည်းပါပါတယ်။ဆမ်နုပန်ရဲ့မိဟာ2011ခုနှစ် တိုက်ပွဲတွေဖြစ်တော့အခြေကဈေးရဲကသူ့ဆိုင်ကိုပိတ်ခဲ့ရပါတယ်။ဒါကြောင့်လူပန်ဟာဈေးအယောင်းဝယ်လုပ်ပြီးသူ့မိသားစုအတွက်ပတ်ဆက်ချခဲ့ရပါတယ်။
မနန်လို့ရမ်ကြောချေခန်းဤစန
ကျမမှာဆေးဆွဲနေတဲ့တငယ်ချင်းတွေအများကြီးရှိတယ်။သူတို့ကကျမကိုပစ္စည်းချပေးဖို့အဘူကတ်တယ်လေ။ကျမလည်းသူတို့အတွက်ဝယ်ပေးရင်းကနေနောက်တော့ကိုယ်တိုင်လည်းဆေးဆွဲသွားပါတယ်
။လက်ရှိမြန်မာညီငယ်ရေးလမ်းစဉ်ဟာလည်းခက်ခဲတွေများကြီးရှိနေသေးတာကြောင့်ခုလိုမူရစေပြဿနာဟာဖြေရှင်းနိုင်ဖို့ဆက်လက်ကြံ့ကြာနေလေဦးမယ်လို့လည်းလေးလာသူတွေကသုံးသပ်နေကြပါတယ်ခင်ဗျာ
။ကိုဝင်းခမောင်ပြောပြသွားတာပါ။အခုဆက်လက်ပြီးနိုင်ငံတော်သတင်းတစ်ပုဒ်ကိုလည်းတင်ပြချင်ပါတယ်။လာဒမြူရော်နီရေခဲတက်တာကုန်တင်ကားတစ်စီးထဲမှာတည်ဆုံနေသူ39ယောက်ကိုတည်ယူပို့ဆောင်ရမှာကူညီခဲ့တဲ့လူမောင်ခူကွန်ရက်တွေကိုဗြိတိန်နဲ့ဘယ်လ်ဂျီယမ်ရဲတွေကဆက်လက်စုံစမ်းစစ်ဆေးနေကြပါတယ်။အလုံးပိတ်ထားတဲ့ကွန်တိန်နာကားထဲမှာမွန်းချက်တည်ဆုံခဲ့တယ်လို့ယူဆရတဲ့လီလူများစုဟာဗီယက်နမ်နိုင်ငံကဖြစ်နိုင်ပြီးတရုတ်နယ်စပ်ကနေရုရှားဥရောပနဲ့နောက်ဆုံးအင်္ဂလိပ်ရေလက်ကြားကိုဖျက်ဝင်လာခဲ့သေးလားလို့အာဏာပိုင်တွေကတန်တရားရှိနေကြပါတယ်။ဥရောပတိုက်တဲ့လူတွေတောင်းနဲ့ချီခိုးသွင်းတဲ့လုပ်ငန်းကြီးထွားလာနေတဲ့ဆိုတဲ့အကြောင်း Henry Richwell လန်ဒန်ကပြပို့ထားတဲ့သတင်းမှကိုပြောပြလိုပါရခင်ဗျာ။မျော်လင့်ချက်တွေအပြင်နဲ့စတင်ခဲ့တဲ့ခီးရှည်တစ်ခုဟာချွေကွဲဖွယ်ဖြစ်ရတဲ့လန်ဒန်မြို့အရှိဘက်ကစက်မှုဝင်းတစ်ခုမှာဝမ်းနည်းဖွယ်အဆုံးသတ်ခဲ့ရပါတယ်။ဒီခီးရဲ့အစဟာလန်ဒန်မြို့ကြီးနဲ့ကီလိုမီတာ900ကျော်ဝေးတဲ့ဗီယက်နမ်နိုင်ငံကဝေးလံခုံဖျားတဲ့ရွာငယ်လေးတွေဖြစ်ပါတယ်။ကိုယ်တိုင်ကားတဲ့အသက်ကင်းမဲ့နေသူတွေဘယ်ဒီဘဝဆိုတာမဖော်ထုတ်နိုင်သေးပေမဲ့ဝမ်းနည်းပူဆွေးစရာကစဖြစ်လို့နေပါပြီ။ရက်စက်တဲ့ဒီလူမောင်ကိုခုမှုအကြာတာဆုံးတပီဆုံးဖြစ်ကြရတာကိုလည်းတွေ့နေရပါတော့တယ်။တေဆုံးသူ39ယောက်ထဲပါဝင်နိုင်တဲ့လူငယ်တဦးရဲ့ဖခင်ဖြစ်သူကသူတို့ရွာကလူတွေတော်တော်များများပြပကိုသွားအလုပ်လုပ်ကြတာကြောင့်သူသားလည်းသူများတွေလည်းပတ်စံရခြင်းလို့ပြပကိုသွားခဲ့တယ်လို့ပြောပါတယ်။ဒီလိုလိုစန္ဒတွေကိုဖြစ်စည်းပေးနေတာကတော့အခြေခံနေတဲ့လူမောင်ကိုဂိုင်းတွေပါလို့လူခွေရေးစောင့်ကြည့်ရေးအဖွဲ့ HRW က Phil Robertson ကပြောပါတယ
် These are groups and gangs that operate with impunity in Vietnam. In many cases they have connections to official authorities.
ဗီယက်နမ်မှာအေးအေးယူမခံရဘဲလွတ်နေတဲ့လူမောင်ကိုဂိုင်းတွေရှိနေပါတယ်။ကိစ္စတော်တော်များများမှာသူတို့နဲ့အဆက်အသွယ်ရှိတဲ့အာဏာပိုင်တွေရဲ့အဂတိလိုက်စားမှုတွေလည်းပါဝင်နေတာပါဒီလူမောင်ကိုကိုင်းတွေကလူတွေကိုဥရောပကိုပို့ပေးဖို့အဲ့ဒီအာဏာပိုင်တွေကခွင့်ပြုပေးနေပါတယ
်မိသားစုဝင်တွေအနေနဲ့သူတို့သားသမီးတွေဥရောပကိုအရောက်သွားနိုင်ရေးလူမောင်ခိုးတွေကိုအမေရိကန်ဒေါ်လာ 3,800 ဒီပေးရတယ်လို့လည်းပြောပါတယ်ကင်ဘရစ်တက်ကတိုကပြည်မှုဗေဒကျွမ်းကျင်သူပေါ်လိုကပါညာကလူမောင်ခိုးကွန်ရက်တွေကိုကျွမ်းကျင်နားတယ်သူလည်းဖြစ်ပါတယ
် What we see is a fragmentation and a compartmentalization of the smuggling.So in a sense you don't have a Mr. Big controlling
everything. ခီးစင်ပိုင်းလိုက်လူတွေကိုမှောက်ကိုတင်ပို့နေတာကျွန်တော်တို့တွေ့နေရပါတယ်။တရားရုံးကခီးစင်တစ်ခုလုံးကိုထိန်းချုပ်ထားတာမျိုးမဟုတ်ပဲငယ်ငယ်တစ်ခုစီလိုက်တာဝန်ယူရမှာ။ဒါကြောင့်စစ်ပြောင်းဝင်ရောက်သူတွေကဘယ်လူမှောက်ကိုကိုယုံကြည်ရမလဲဆိုတဲ့စုံပယ်ချက်ချဖို့သိခဲ့ပါတယ်။တစ်ဆင့်စကားတစ်ဆင့်ကြားရတာကိုအတော်လေးအားကိုးလာရတယ်။ Syria နဲ့ Iraq လိုမျိုးမှာတော့လူမှောက်ကိုတွေကြော်ညာတဲ့ Facebook အုပ်စုနဲ့ Forum တွေမှာမေးခွန်းတွေနေနိုင်တယ်လို့သတင်းအချက်အလက်တွေကိုလည်းပိုးပြီးတောင်းခံနိုင်ကြပါတယ်။
ပေါ်လကပညာကဒီခီးရှည်တဲ့ကနောက်ဆုံးခီးမှာတာဝန်ယူပို့ဆောင်တဲ့သူတွေအနေနဲ့ပထမလမ်းကြောင်းတွေတဲ့ဘာတွေဖြစ်ခဲ့တယ်လဲဆိုတာသိမယ်ဆိုရင်အံ့ဩစရာပါလို့ဆိုပါတယ်ဗြိတိန်နိုင်ငံရဲ့နောက်ဆုံးလမ်းကြောင်းကုန်တင်ကားမောင်းသူမော်ရစ်ရော့ပစန်ကိုတော့လူသေးစေမှုလူမှောင်ခိုးမှုနဲ့ငွေချေးခွာချောင်းဝင်တွေနဲ့အခုတရားစွဲထားပါတယ်ဗြိတိန်ရဲ့အဖွဲ့ကတော့ဒီကိစ္စတွေတခြားပါဝင်နိုင်ခြေရှိသူတွေကိုဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်
We have people coming into the country either being trafficked or as asylum seekers and we know that the borders are very tight
ကိုလုံဝင်တောင်သူအနေနဲ့ရောလူမောင်ခိုးကူးခံရသူတွေအနေနဲ့ပါဒီတိုင်းပြည်ထဲဝင်ရောက်လာတဲ့သူတွေရှိနေပါတယ်နေဆက်တွေမှာစိတ်တင်းကြပ်ပြီးခက်ခဲအောင်လုပ်ထားတာကိုကျွန်တော်သိပါတယ်ဒါပေမဲ့ရနိုင်တဲ့အခွင့်အရေးကိုပို့ပြီးယူလာကြတာလည်းရှိနေပါတယ
်ဒီလိုအခွင့်အရေးရယူဖို့စူးစမ်းခဲ့တဲ့ဖြစ်ရပ်တစ်ခုမှာတော့တရားရဲဘဝကိုရှာကြံဖို့စ조사သူ39ယောက်ခြေကွဲဖွယ်ဖြစ်ရတဲ့အဆုံးသတ်ခဲ့ရပါတယ်။ဒီလူမောင်ကိုဂိုင်းတွေကိုနှိမ်နှင်းဖို့နိုင်ငံတွေအကြားပူထိရောက်တဲ့ပူပေါင်းဆောင်ရွက်မှုတွေလိုအပ်တယ်လို့တော့ကြွန့်ကျင်သူတွေကပြောပါတယ်။ဒါပေမဲ့ရွှေပြောင်းဝင်ရောက်လို့တဲ့စန္ဒတွေရှိနေသမျှကတော့အဲ့ဒီဂိုင်းတွေရှင်သန်ကြီးထွားနေဦးမှာဖြစ်တာကြောင့်အခုလူ39ယောက်ရဲ့ခြေကွဲဖွယ်ဖြစ်ရဟာနောက်ဆုံးဖြစ်ရဖြစ်ပါစေလို့ဆုတောင်းလို့တော့ရနိုင်ဦးမှာမဟုတ်သေးကြောင်းပါခင်ဗျာ။ VOA American အသံမြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။ဆက်လက်ပြီးနိုင်ငံတကာသတင်းနောက်တစ်ပုဒ်ကိုလည်းတင်ပြချင်ပါတယ်။ Saudi Arabia နိုင်ငံက Davos in the Desert ဆိုတဲ့၃ရက်ကြာညီလာခံကိုအရှေ့ဖြစ်လက်ခံကျင်းပနေပြီးကမ္ဘာတဝန်းကနိုင်ငံရေးနဲ့စီးပွားရေးကောင်ဆောင်300ကျော်တက်ရောက်နေကြပါတယ်။ Saudi Arabia အနာဂတ်အတွက်ရင်းနှီးမြှုပ်နှံမှုအခြေခံအဆောက်အုံနဲ့ဒီပညာဆိုင်ရာကဏ္ဍတွေကိုအဓိကဆွေးနွေးနေကြတာဖြစ်ပါတယ်။ Saudi နိုင်ငံပိုင်း Aramco ရင်းနှီးကုမ္ပဏီကိုအများပိုင်ကုမ္ပဏီတစ်ခုဖြစ်ပြောင်းလဲရေးဆုံးဖြတ်ချက်ကိုအချိန်တန်ရင် Saudi ကောင်ဆောင်တွေကဆုံးဖြတ်မယ်လို့စွန့်ရင်ဝန်ကြီး Abdel Aziz Bin Salman ကပြောပါတယ်။ Cairo မြို့တော်ကနေ Edward Yaranian ပြဖို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ခင်ဗျာ
။ Now we are one.
ကဘာမှာဒီလိုထိတ်တန်းညီလာခံမျိုး၃ခုတည်းကတစ်ခုလိုညီလာခံစဘာပတိကဆိုတဲ့ရီယတ်မျိုးတော်ကဒီစီးပွားရေးညီလာခံကြောင်းနိုင်ငံပိုင်မီဒီယာကနေကြော်ညာထုတ်လွှင့်ပြတာကိုကြားကြရတာပါဒီနေ့ညီလာခံကိုကဘာတဝမ်းစီးပွားရေးနဲ့နိုင်ငံရေးထိတ်တန်းပို့ကို300ကျော်တက်ရောက်တယ်လို့ဆော်ဒီရုပ်သံသတင်းဌာနကပြောပါတယ်အမေရိကန်စွမ်းအင်ဝန်ကြီး Rick Perry နဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အရှိန်အဝါကြီးတဲ့သမက်ဖြစ်သူ Jared Kushner တို့လည်းတက်ရောက်နေပါတယ်နိုင်ငံကကတချို့ထင်ရှားသူတွေကတော့အကျိုးရူးကနေတဆင့်ဗီဒီယိုနဲ့မင်းငွန်းပြောမယ်လို့ခန့်မှန်းထားပါတယ်။အော်ရမ်ကိုရေနံကုမ္ပဏီကိုအများပိုင်ကုမ္ပဏီအဖြစ်ပြောင်းလဲရေးနဲ့ပတ်သက်လို့ဆော်ဒီစွမ်းအင်ဝန်ကြီးအင်ရှစ်မင်းသားအဗ်ဒူအဇစ်ဘင်ဆော်မင်ကအခုလိုပြောပါတယ်
။ أنني لن أتحدث عن النفط في هذه المناسبة
ولن ဆော်ဒီရေနံကုမ္ပဏီဖြစ်တဲ့အော်ရမ်ကိုကိုအများပြောင်းလဲဆောင်ဆိုင်နေကြတဲ့အများပိုင်ကုမ္ပဏီအဖြစ်ပြောင်းလဲရေးကိစ္စကိုအချိန်ကာတင့်ပြီလို့ဆော်ဒီကောင်ဆောင်တွေကယူဆတဲ့အခါကျရင်ဆုံးဖြတ်သွားမှာဖြစ်ပါတယ်အများပိုင်ကုမ္ပဏီဖြစ်ပြောင်းလဲရေးဒီဇင်ဘာလမှာဖြစ်လာမယ်လို့သတင်းရင်းမြစ်တွေကိုကိုးကားပြီးနိုင်ငံပိုင် El Arabia ရုပ်သံသတင်းဌာနကပြောပါတယ်ဂျော်ဒန်ဘုရင်ဒုတိယမြောက်အဗ်ဒူလာကအာရဗ်ကမ္ဘာရဲ့အနာဂတ်နဲ့လူငယ်မှုမှာယဉ်နိမ့်ညွန့်နန်းတာဟာအမျိုးအမြင်ကြီးတဲ့လုပ်ရက်ဖြစ်တယ်လို့ညီလာခံအဖွဲ့မိန့်ခေါ်မှာပြောသွားပါတယ
် The future starts here in this region with its talented creative and forward looking youth 70%
သင်္ကိုဆွမ်းရည်တက်မြက်ပြီးတီထွင်ဖန်ပြီးနိုင်စွမ်းနဲ့အနာဂတ်မျှော်မြင်ရှိသူလူငယ်တို့80ရာခိုင်နှုန်းရှိနေတဲ့ဒီရီသားမှာအနာဂတ်စတင်ပါတယ်သူတို့တီထွင်နိုင်စွမ်းနဲ့ခွန်အားတို့မှာဘာအကန့်အသတ်မှမရှိသလိုသူတို့ရဲ့အောင်မြင်မှုအလားအလာဟာလည်းသိက္ကိုကောင်းနေပါတယ်အရက်ကဘာတဝမ်းမှာသူတို့ကိုတွေ့နေပါတယ်ဒီဆော်ရီအာရေဗီယာမှာလည်းသူတို့ကိုတည်နာလေတဲ့ခေါင်းဆောင်ပိုင်းကအားပေးပံ့ပိုးတာကြောင့်စိတ်အားထက်သန်နေတဲ့လူငယ်တို့ဟာသူတို့ပါဝင်ရမယ့်အခန်းကဏ္ဍအတွက်အစင်းနဲ့ဖြစ်နေကြပါလေ
။အိန္ဒိယဝန်ကြီးချုပ်နရေန္ဒရမိုဒီကလည်းလာမယ့်နှစ်တွေအတွင်းအိန္ဒိယနိုင်ငံရဲ့တိုးတက်နှုန်းကိုခတ်ကြွားကြွားလေးပြောသလိုသူ့နိုင်ငံရဲ့စီးပွားရေးဝန်ကျင်ဆွဲဆောင်အားကောင်းမှုကိုလည်းပြောသွားပါတယ်
။ဘာရတ်ရဲ့အဂလေ5 वर्ष साल में अपनी इकोनॉमी को दोगुनी करके
ဘိုးချက်ချာမြတ်ခုဖြစ်လာနေပါတယ်။အိန္ဒိယဟာစီးပွားရေးလုပ်ငန်းတွေအတွက်ကမ္ဘာမှာတတိယအကြီးဆုံးကွန်ရက်စနစ်ထားရှိသလိုအဲ့ဒါဝန်ဆောင်မှုနဲ့စေဝါကူစားမှုကနေခီးသွွားလုပ်ငန်းအထိကဏ္ဍတွေစိတ်ကိုအလုပ်ဖြစ်နေပါတယ်။အခြေခံအဆောက်အုံပိုင်းကတော့ထပ်တိုးအခွင့်အလမ်းပါပဲ
။သဘောထားကိုလဲတော်တွေရှိနေတဲ့အကြောင်းပါပဲ။အထူးသဖြင့်ယင်းညှို့နှံမှုနဲ့အနာဂတ်မဟာဗျူဟာဆိုင်ရာကဏ္ဍတွေမှာဒီညီလာခံကိုဆော်ဒီအာရေဗျကဖြစ်ချင်တဲ့အတိုင်းအောင်းအမြင်မြင်ကျင်းပနေတယ်လို့ဝါရှင်တန်ခြေဆိုင်ပင်လယ်ကွေ့ဒေသအရေးလိလသုံးသက်သူသီယိုဒိုးကော်ရာစစ်ကအပြောအဝေပြောပါတယ်။အာဖရိကဒေသဟာဆော်ဒီအာရေဗျရဲ့အနာဂတ်မှာအဓိကအရေးပါတဲ့ဒေသဖြစ်တယ်ဆိုတာကိုဒီနီလာကန်ကနေတွေ့ရတယ်လို့လည်းသူကအထူးထောက်ပြပြောဆိုပါတယ်ခင်ဗျာ
Saudi Arabia နိုင်ငံမှာကျင်းပနေတဲ့ Davos in the Desert ဆိုတဲ့စီးပွားရေးညီလာခံအကြောင်းကိုကြော်ကြော်သိမ်းပြောပြသွားတာပါမကြာခင်ထုတ်လွှင့်မဲ့ဒုတိယနိုင်ငံဝက်စာအစီအစဉ်တွေကို line to meter 32 40 48တို့အပြင် line lab meter 190 kHz 1505ကနေလည်းတိုးချက်နားဆင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာဆိုင်းလန့်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA တောတက်ရှင်များခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တဲ့ဂျာတာဘရင်းနဲ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိဆက်လက်တင်ဆက်နေပါရယ်။ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line 2 meter 32 40 48တို့အပြင် line meter 109 190 kHz 1905ကပါတို့ချက်ထုတ်လွှင့်နေပါရယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းကမ္ဘာမီဒီယာတွေတဲ့ကမြန်မာပြည်နဲ့မနက်ခင်းအင်္ဂလိပ်စာတို့တွေအတူသူယုံကြည်အကန့်အကိုထုတ်လွှင့်မှာဖြစ်ပြီးဥကျော်စံတရဲ့မြမကြီးသုံးသက်ချက်မှာတော
့အတန်းကြီးတာတွေဒါတွေခေါ်ဆောင်သွားတာတွေအနောက်ပြန်ထွက်တာတွေမဖြစ်သေးတာတွေတော့ကြားပါလေဒီလိုတက်ပြတာတွေပါတယ်တော့ကျွန်မလည်းမကြားဘူးလို့ပဲကျွန်မအပြည့်လို့ဆုံးပြောပေးရစီ
ဆိုရစတဲ့နဲ့အီတို့ဖြစ်ပေါ်နေတဲ့စီပဋိပက္ခတွေအကြားရန်သူလူတွေဆိုတဲ့တန်တရားနဲ့ဖန်စီချုံနောက်ခံရတဲ့တွေပတ်သက်ပြီးဆွေးနွေးချက်ကိုမကြခင်နားဆင်ကြရမှာဖြစ်ပါတယ်အခုတော့ကမ္ဘာမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်ပါတွေကိုမူရင်းအာပေါ်မပြတ်မတ်ဤတန့်စင်နဲ့ကိုညာဝင်းအောင်တို့ကကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီခင်ဗျာ
တရုတ်ရဲ့ကပလန်စီမံကိန်းမှာပူပြီးတော့ခိုင်မာတဲ့အစိုးရရဲ့ကဏ္ဍလိုအပ်နေတဲ့မြန်မာနိုင်ငံဆွေးကောင်းစဉ်နဲ့အာဆီယံစီးပွားရေးကဏ္ဍဝန်ထမ်းတစ်ယောက်က businesstimes.com.sc မှာအော်တိုဘာလ29ရက်နေ့တုန်းကရေးထားတာကိုဖတ်ရပါဗျ။2017ခုနှစ်တုန်းကရေအားလျက်စစ်ရေကာတာတိစောက်ဖို့အငင်းပွားဖို့ဖြစ်ခဲ့ပြီးတော့စိုင်းထားရတဲ့နောက်ပိုင်းတရုတ်ကပလန်စီမံကိန်းရဲ့တစ်စိတ်တစ်ပိုင်းဖြစ်တဲ့တရုတ်မြန်မာစီးပွားရေးစင်ကြံလန်း CMEC အချိန်ဟုန်မြင့်ပြီးတော့လှုပ်ဆောင်နိုင်ဖို့မြန်မာဆွေးရကတွန်းအားပေးလှုပ်ဆောင်မှာဖြစ်တယ်ဆိုပြီးတော့ထောက်ပြရေးသားထားပါတယ်စီမံကိန်းကြီးတွေနဲ့ဆက်ဆက်ပြီးတော့တရုတ်နဲ့ဆက်ဆက်ရမှာအရင်ကနဲ့အခုမြန်မာဆွေးရတွေကြားချင်းကပ်ပုံကျင်မတူတဲ့အကြောင်းတမရဟောင်းဦးသိန်းစိန်ရဲ့စီးပွားရေးအကြံပေးဟောင်းဒေါက်တာဦးမြင့်ကိုကိုးကားပြီးတော့ဖော်ပြထားပါတယ်2017ဦးသိန်းစိန်အစိုးရလက်ထက်မြေဆုံစီမံကိန်းကိုမြန်မာဘက်ကဆိုင်းငံ့ထားခဲ့ရပြီးတော့2016အစိုးရပြောင်းချိန်မှာဒီစီမံကိန်းပြန်ဆောင်မလားဆိုတဲ့အပေါ်မှာအငင်းပွားမှုကြီးထပ်ပြီးတော့ဖြစ်ပြန်တယ်လို့ဆိုပါတယ်2018 NLD အစိုးရလက်ထက်မှာ CMEC စီမံကိန်းအတွက်နားလည်မှုသဘောတူစာချုပ်လွှာ MOU ကိုမြန်မာနဲ့တရုတ်ကြားရေးထိုးခဲ့ပြီးတော့ဒီထဲမှာရခိုင်ကြောက်ဖြူရင်းနဲ့စစ်ကမ်းနဲ့အထူးစီးပွားရေးဆောင်ဖြစ်ထွန်းရေးလဲပါဝင်တယ်လို့ဆိုပါတယ်။ကမ္ဘာလမ်းစီမံကိန်းအတွက်အရေးပါတဲ့အတွက်မြေဆုံစီမံကိန်းကိုတရုတ်ကအမြန်အကောင်အထည်ဖော်စီခြင်းပေမဲ့လည်းတဘာဝပတ်ဝန်းကျင်ထိခိုက်ပြီးတော့ရေကြီးမှာကိုထောင်ထဲချီရဲ့မြန်မာပြည်သူတွေစိုးရိမ်နေကြတာဖြစ်ပါတယ်။ကမ္ဘာလမ်းစီမံကိန်းနဲ့ပတ်သက်ပြီးတော့အစိုးရကပွင့်လင်းနေတာမျိုးရှိတဲ့အတွက်ပြည်သူတွေကကမ္ဘာလမ်းစီမံကိန်းအကြောင်းနားလည်မှုနေတယ်လို့ထောက်ပြထားတာပါ။နောက်နှစ်တွင်မှာကမ္ဘာလမ်းစီမံကိန်းကနေအကျိုးအမြတ်ခံစားနိုင်ဖို့ CMEC စီမံကိန်းတွေအမြန်ပြန်လုပ်နိုင်ရေးမှာမြန်မာဘက်ကလှုပ်ဆောင်ရမှာဖြစ်တယ်လို့လည်းဆိုပါတယ်။မြေဆုံဆဲစီမံကိန်းကို CMEC ကအစားထုတ်မယ်လို့တရားဝင်ကြေညာတဲ့နဲ့ဆိုပြီးတော့လည်းဒေါက်တာဦးမြင့်ကထောက်ပြထားတာကိုကိုးကားရေးသားထားပါတယ်။အစိုးရအနေနဲ့ပြည်သူတွေကိုပုံမှန်လေးလေးချပြပြီးတော့ဒီစီမံကိန်းကြောင့်တိုင်းရင်းသားလူနည်းစုရဲ့အပေါ်မထိခိုက်ဘူးဆိုတာကိုအသားပေးပြီးတော့ပြောပြတင်တယ်လို့လည်းရေးသားထားပါတယ်။ကမ္ဘာလမ်းစီမံကိန်းအောင်မြင်ဖို့ဆိုရင်မြန်မာနဲ့တရုတ်အပြည့်အလဲညီတူညီမျှလေးစားမှုနဲ့လောက်ကရလိုက်မယ်လို့ထောက်ပြရေးသားထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင
်။အကြမ်းဖက်မှုတွေနဲ့ပြည်နေတဲ့မြန်မာနိုင်ငံရဲ့အစွန်အပြားဒေသမှာကမ္ဘာပေါ်မှာကလေးမွေးဖွားမှုနှုန်းအများဆုံးတရုတ်တွင်နေတိုင်းနေတယ်ဆိုတဲ့ခေါင်းစဉ်နဲ့ဝီလျံဟောင်းကmagatone.com မှာရေးသားတာကိုဖတ်ရပါတယ်။တရုတ်ရဲ့ယူနန်ပြည်နယ်နဲ့ကက်လီရဲ့မြန်မာပြည်အရှေ့မြောက်ပိုင်းရှမ်းပြည်နယ်တွေကကိုကန့်ဒေသမှာကလေးမွေးဖွားမှုနှုန်းကအာဖရိကနိုင်ငံတွေကကလေးမွေးဖွားမှုနှုန်းလောက်ရှိတယ်လို့ဆိုပါတယ်။2014မြန်မာအစိုးရရဲ့အစိုးရအရကိုကန့်ဒေသရဲ့ကလေးမွေးဖွားမှုနှုန်း 3.39 ဖြစ်ပြီးဒါဟာအမျိုးသမီးတစ်ယောက်ရဲ့သက်တမ်းမှာပြင်းမြကလေး3ယောက်လောက်မွေးဖွားကြတယ်လို့ဆိုလိုတာဖြစ်ပါတယ်။ဒီလိုကလေးမွေးဖွားမှုနှုန်းကိုအာရှအရှေ့ပိုင်းနိုင်ငံတွေမှာတွေ့ရခဲ့တယ်လို့ဆိုပြီးတချို့နိုင်ငံတွေမှာဆိုရင်ကလေးမွေးဖွားမှုနှုန်း 2.1 ရှိဖို့တောင်အနိုင်နိုင်တိုက်တွန်းနေရတယ်လို့ဆိုပါတယ်။ကိုကန့်ရဲ့ကလေးမွေးနှုန်းကပါကစ္စတန်လိုကင်ညာလိုနိုင်ငံတွေရဲ့မွေးဖွားမှုနှုန်းလောက်ရှိတယ်လို့ဆိုထားပါတယ်။ကိုကန့်ဒေသတွေကကျေးလက်ဒေသဖြစ်တဲ့ကုန်ချမ်းခရိုင်မှာကလေးမွေးဖွားမှုနှုန်းက 4.65 ဖြစ်ပြီးဒါဟာအမျိုးသမီးတစ်ယောက်ရဲ့သက်တမ်းမှာပြင်းမြကလေး9ယောက်လောက်တောင်မွေးဖွားနိုင်တယ်လို့ဆိုလိုတာပါ။2014မြန်မာအစိုးရရဲ့စီရင်ရလူဦးရေ300,000လောက်နေထိုင်တယ်လို့ဖော်ပြထားတဲ့လူဦးရေ86ရာခိုင်နှုန်းကကိုကန့်တိုင်းသားတွေဖြစ်တယ်လို့ဆိုပါတယ်။လူဦးရေအလုံးရဲ့34ရာခိုင်နှုန်းဟာ14နှစ်အောက်ကလေးတွေဖြစ်တယ်လို့စီရင်ကိုကိုကဖော်ပြထားပါတယ်။
ဘာလို့ဒီလိုကလေးမွေးဖွားမှုနှုံညာရတာလဲလို့ဆောင်းမရှင်ကမေးခွန်းထုတ်ပါတယ်ကိုကန့်ဟာဖုံမျိုးမှုနှေးတဲ့ဒေသဖြစ်ပြီးလူရည်ရဲ့တဝက်အောက်ပဲစားတက်မြောက်ကြတာဖြစ်ပါတယ်တရုတ်ပြည်မှာကြီးရဲ့အုပ်ချုပ်မှုအောက်မှာလည်းမရှိတဲ့ကိုကန့်ဒေသဟာမိသားစုတစ်ခုမှကလေးတစ်ယောက်ပဲရှိရမယ်ဆိုတဲ့တရုတ်ရဲ့ဥပဒေဟောင်းကိုကျင့်သုံးစရာမလိုပဲကိုလိုချင်တဲ့လောက်ကလေးမွေးနိုင်တာကြောင့်ဖြစ်တယ်လို့ဆောင်းမရှင်ကယူဆကြောင်းကောက်နှုတ်တင်ပြလိုက်ရပါတယ်ခင်ဗျာ
တော်ရရှင်များရှင်တိုင်းရင်းသားလက်မှတ်ကိုင်အဖွဲ့ရင်းနဲ့အဖြစ်ခက်ရက်စက်ရေးသဘောတူညီချက် MCA လက်မှတ်ရေးထိုးတာအခုဆိုရင်လိမ့်နေပြည့်သွားပါပြီဒါနဲ့လည်းလိမ့်နေပြည့်အခမ်းအနားကိုတော့လက်မှတ်ထိုးထားတဲ့အဖွဲ့ရင်းစုံစုံလင်းလင်းမတက်နိုင်ခဲ့တဲ့အထိအခုအစ်တွေလည်းကြုံခဲ့ရပါတယ်လိမ့်နေတာကာလအတွင်း MCA သဘောတူညီချက်ကနေဘာတွေအကျိုးဖြစ်ထွန်းခဲ့ပါလဲဘယ်လိုစိန်ခေါ်မှုတွေကြုံခဲ့ရပါလဲပြည်တွင်းငြိမ်းချမ်းရေးအတွက်မှန်ကန်တဲ့လမ်းကြောင်းတစ်ခုဖြစ်ပါရဲ့လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဆိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bunny@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ကတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
တိုက်ရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနေ့နဲ့ဆွေးနွေးညတိုင်းမှာနှာစင်နိုင်ကြပါတယ်။ပါဝင်ဆွေးနွေးဖို့လည်းတစ်ခါတည်းဖိတ်ခေါ်ပါရစေ။အခုတော့ဒေါ်လာလက်တန်းစီစဉ်တင်ဆက်ပေးထားတဲ့ American 3 EDM in 3သင်ခန်းစာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြပါမယ်ခင်ဗျာ
ဒီနေ့လည်းပဲကျင်ပြပေးမယ် idiom အစုံကတော့ Greek ဒန္တရီပုံပြင်ကဆင်းသက်လာတယ
် Achilles heel
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက Achilles Achilles ကတော့လူနာမည် H-E-E-L heel ကတော့ခြေဖနှောက်ဖြစ်ပါတယ်။ဒါကြောင့်စကားပိုက်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ Achilles ရဲ့ခြေဖနှောက်ပေါ့ရှင်။ Achilles ဆိုသူကတော့ရှေးရရှင်ကားတွေချီးပူးရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖူးရင်သိကြမှာပါ။ Greek ဒန္တာရီမှာ Achilles ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနှောက်ကနေကင်ပြီး Styx ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရည်ထည်တဲ့နေရာအလုံးမှာအာကီလစ်ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်။ဒါပေမဲ့သူ့မိခင်လက်နဲ့ကင်ထားတဲ့ဖနှောက်နေရာမှာတော့ရည်မထည်တဲ့အတွက်အဲ့ဒီတနေရာမှာတော့ထိရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီးဟိုမရဲ့အီလစ်ကဗျာမှာထရိုဂျန်စစ်ပွဲများအတွင်းအာကီလစ်ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းဒန္တာရီဖွဲ့ဆိုထားတာဖြစ်ပါတယ်။တိုက်ပွဲစဉ်စဉ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီးပဲရစ်ကအာကီလစ်ရဲ့အကာအကွယ်မဲ့တဲ့ခြေဖနှောက်ကိုမျှနေပြင်းပြတဲ့အခါအာကီလစ်အသက်ဆုံးရှုံးရတဲ့ဒန္တာရီပါဒါကြောင့်လူတဦးဟာဘယ်လောက်ပဲပြေဆုံးပြေဆုံးဘယ်လောက်ပဲအာနာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြော့ညံ့ွက်တွက်တော့ရှိစနေပါအဲ့ဒါကိုAchilles heel တို့ရည်ညွှန်းပြောလို့ရှိပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူအများကတော့မသိကြဘူးလေ။ဒါပေမဲ့လို့ Henry ရဲ့တခွက်တည်းရှိတဲ့ပြဉ္ညာခွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူတွေသိမသိကြတဲ့လူတူရဲ့ပြောညံ့ွက်ကိုရည်ညွှန်းပြောခြင်းဘယ်လိုပြောမလဲ?
Achilles heel.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒေါ်လာလတ်တန်စီစဉ်ပို့ချပေးရမနက်ခင်းအလေးစားတင်ကန်းစားဖြစ်ပါတယ်ကူရဦးကျော်စံသားရဲ့မြမအရေးနာဆင်ရပါမယ်အစိုးရစစ်တပ်နဲ့အေအေတို့ဖြစ်ပွားနေတဲ့စီးရဲပဋိပက္ခတ်တွေအကြားရန်သူလူတွေဆိုတဲ့တန်တရားနဲ့ဖမ်းဆီးချုံနှောင်ခံရသူတွေအများအပြားရှိနေပါတယ်ဒီလူတွေတဲကတချို့ကိုမတရားတင်ပုံမှန်နဲ့သာမကဖြစ်တန်ကြီးလေးတဲ့အကြမ်းဖက်ဥပဒေနဲ့ဆွဲဆိုထားတာတွေလည်းရှိနေတယ်လို့ရှစ်လစ်တက်တဲ့နှစ်ပေါင်း40ရှိခဲ့ပြီဖြစ်တဲ့တရားလွှတ်တော်ရှင်းနေဒေါ်အေလူစိန်ကဆိုပါတယ်ဒီလိုတန်တရားတားကောင်ဖြစ်ရသူတွေဟာဒီစဲတရားဥပဒေအရမှမကန်ကန်ရုံးတင်စစ်ဆေးခြင်းခံကြရပါရဲ့လားသူတို့ကိုဖမ်းဆီးချုပ်နှောင်စစ်ဆေးမေးမြန်းရမှာကောဥပဒေလုံထုံးလုံနည်းတွေနဲ့ကိုက်ညီပါရဲ့လားဒေါ်အေးနျူးစိန်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါရယ်ခင်ဗျ
ဒေါ်အေးနျူးစိန်ခင်ဗျာကျွန်တော်ဒီကနေ့ဆက်သွယ်ရတဲ့အကြောင်းကတော့ရခိုင်ပြည်နယ်မှာအေအေနဲ့အစိုးရစစ်တပ်နဲ့ဖြစ်နေတဲ့တိုက်ပွဲကြောင့်တန်တရားနဲ့ဖမ်းဆီးစစ်ဆေးခြင်းခံရတဲ့ပြည်သူတွေရဲ့အခြေအနေကိုကြည့်လို့ပါရယ်အဲ့ဒီဖန်စီတရားဆွဲဆိုတဲ့လူတွေကိုတရားဥပဒေနဲ့အညီရုံးတင်စစ်ဆေးပါသလား
ရုံးတင်လဲအနေထားတော့ရှိပါရဲ့ဗျာဒါပေမဲ့ပထမတော့တက်ကဖန်ကြီးမှာပဲရဲကိုအပ်ပါတယ်ရဲကအပ်ပြီးမှာပဲရမန်အထက်ထက်ယူပြီးတော့တရားဆွဲဆိုပါတယ်ဆွဲဆိုတဲ့အခါမှာလည်းပဲအထူးသဖြင့်ညောင်ဦးတို့ရပီးတော်တို့ကိုဖြစ်နေတဲ့အနေထားတွေမှာသူတို့ရှိအကျဉ်းထားဥပဒေပုံမှန်တွေကထောင်ရန်ခွန်နှစ်အချက်တန်းကြီးတက်တဲ့ကြုံဆက်မနေတဲ့ပုံမှန်တွေနဲ့တွဲနေဆိုတော့အားလုံးကိုခရိုင်မှာတွဲတဲ့အနေထားပါအဲ့ဒီခရိုင်မှာတွဲတဲ့အချိန်မှာမြောက်ဦးခရိုင်ကြီးရှိလုံကြုံကြီးအကြောင်းပြချက်ပြီးတော့ရုံးပြောင်းလျှောက်ပါတယ်ဒီခိုင်ပြည်နယ်တရားပြတ်တော့အဲ့တော့ရုံးပြောင်းလျှောက်ထားတဲ့အနေထားကလည်းကျန်ကြပါလေရုံးပြောင်းလျှောက်တဲ့အခါမှာဟိုကျနာပြီးတော့ကျွတ်ပြတဲ့အချင်းကလည်းလုံထုံးလုံကြီးအရာကိုအနည်းဆုံး3လ3လလောက်ကိုကျက်ကြပါတယ်။ဒါကြောင့်ခိုင်းချိခါပြီးရ6လလောက်မှာပဲတရားစစ်ဆေးနိုင်တဲ့အချင်းကိုရင်ဆိုင်ကြပါတယ်။ဟု
တ်ကဲ့
။နောက်ရုံးဝင်ရောက်ပေမဲ့တရားလူတွေဟာဒီလိုလူစခန်းမျိုးဖြစ်နေတယ်ဆိုတော့အကြောင်းမျိုးတွေကြပြီးတော့ရုံးသိမ်းအတိုင်းမလာဘူး။အထူးသဖြင့်မင်းချောင်းတော့ရဲတွေပြီးမလာဘူး။တက်မတော့ဒီကဲတွေကစအစစ်အစံရှိတဲ့ဒုက္ခသက်တည်းဆိုလုံးဝမလာရင်းနဲ့ကျောင်းအမျိုးမျိုးပြတဲ့အတွက်ဒီကက်ခါမှာအားကိုကျန်းကြတဲ့အနေအားကိုရင်ဆိုင်ရတဲ့အနေအားကိုရှိပါတယ
်။တချို့ကအပြစ်မဲ့တဲ့လူတွေကိုသံသရာနဲ့ဖမ်းဆီးပြီးတော့နှိပ်စက်တယ်ညှင်းဆဲတယ်ဆိုတဲ့စကားတွေပြောတမ်းကြရပါတယ်။အဲ့ဒါတကယ်ဟုတ်ပါသလား။သူတို့မဟုတ်တကယ်တမ်းဖမ်းသိမ်းဖမ်းထိုက်လို့ဖမ်းပြီးတော့ရုပ်မှကုနာတရားဆွဲဆိုတင်ပြတဲ့ခါမှာသက်သေအထောက်အထားရဒီလူတွေဟာသူတို့ဆွဆွဲတဲ့အတိုင်းအကြံဖက်ဥပဒေနဲ့ညှိစွန်းတဲ့တရားခံတွေဖြစ်နေပါလားအဲ့ဒါလည်းအကြံဉာဏ်သုံးသပ်ပေးပါအောင
်စိုက်ပါဆောင်ရက်တဲ့အမှုတွေကိုကျမတို့သွားပြီးတော့သူတို့စီကရေးကြက်ကြည့်ပါလေကြာဘယ်လိုအနေထားမှာဒီကိုခန့်ကြည့်ထားရလဲဒီကစပြီးတော့ဖမ်းတယ်ဘယ်နေရာမှာကြာခဲ့လဲဆိုတော့သူတို့ကမချင်းမချမ်းပြောပြတဲ့အတွက်ကျမတို့ကကိုယ့်အမှုကိုရင်ဆိုင်တဲ့အခါမှာခုခံချေပါမှုရန်ကြောင်းနဲ့ပြန်နှံနေတဲ့အခါမှာတော့အမှုတွေညွှန်ကြားချက်အရကျမကတကယ်ကိုရုံရုံကြည်ကြည်နဲ့ဒီကမှာဒဏ်ရာတွေရှိတယ်ရှင်ရုံတက်တဲ့အရာတွေရှိတယ်အဲ့မှာအမှုပြည့်စက်ခံခဲ့ရတယ်နော်ဒီလိုမျိုးပြောင်းတဲ့အခါမှာလည်းဘယ်လိုရှိလဲဒီအေတော့ဟောမခံမကျင်းကိုစိတ်ဆက်ခြင်းညွှန်ဆောင်ရဲ့ပြည့်စက်ပြီးမှပဲသင်္ဟာဆွဲဆိုခြင်းခါရတဲ့အဖြစ်ကိုရောက်တယ်ဒီချက်ကလည်းသူမတရားသည်ဥပဒေပုံမှန်နဲ့ဆွဲဆိုပြီးမှပဲအကျဉ်းဆက်ရဲ့ဆွဲဆိုခြင်းခါရတယ်ကိုယ်အမျိုးတွေကဒါကျမကတော့အမှုတွေရေးကြချက်အရာအနေနဲ့သူတို့ကိုယ်ပေါ်မှာရှိတဲ့ဒဏ်ရာကြမ်းချက်တွေသူတို့ပြောတဲ့လူသားမှုတွေနဲ့မှန်ကန်ပွင့်လင်းမှုတွေကိုကျမကယုံကြည်ပြီးတော့ယုံရှင်းပါတော့ကျမမေးပါတယ်။ဒီဆုံးသွားတဲ့လူတွေလည်းရှိပါတယ
်။သူတို့စပြီးတော့ဖမ်းပြီဆိုတဲ့အခါမှာဘယ်လိုလူတွေကိုဖမ်းတယ်ရဲ့တော့သဘုံနဲ့ဆက်သွယ်ရှိတဲ့ဒီရွာမှာသူရိမုတ်ဒီရွာကရွာသားတချို့ကသဘုံတပ်ဖွဲ့ဝင်တွေဖြစ်တယ်ဆိုတော့အဲ့လိုပုံစံမျိုးနဲ့လိုက်ဖမ်းတာသူတို့ကပြရလူဆွဲလိုက်ကြရတာခဏ
အဓိကအရင်ကြီးတာကိုကျွန်မပြောမယ်ခင်ဗျာကြီးတော်ပြီးမှရှင်ကြီးတော်အုပ်ချုပ်ရေးဆိုတာအစိုးရရဲ့တာဝန်ရှိတဲ့နော်အခြေခံအုပ်ချုပ်တည်ယူတန်းစားတရက်ပါမယ်အထူးသဖြင့်ကြီးတော်အုပ်ချုပ်ရေးမှုတွေပဲအခန်းကြီးထားရဲအနှိမ့်ချထားရဲယာဤမှုတွေဒီအုံမှုတွေဒါကျွန်မဆုံးယူတန်းစားပြရဒီဟာဒီဟိုထောက်ပံ့ရေးဘူးရေးစသဖြင့်နော်ကျမတို့လိုက်သေးရတဲ့အမှုတွေမှာညနာပို့တယ်ခင်ဗျာအဲ့ညနာပို့တဲ့ ဒီလိုအနည်းငါကတည်းကမြောပါဒီမြောဒါမှမဟုတ်တကြီးလုံးခိုင်းလိုက်တဲ့ driver ကစပယ်ယာကအစပေါ့နော်အဲ့လိုပဲအဲမှာတွေ့ရယူဟိုဒီနည်းစားရင်ခြံကလည်းပြန်လာတယ်ဒီဆက်တစ်ခုကအမျိုးလိုပဲခံရတယ်ဒီတော့လည်းအမှန်လိုက်တဲ့တက်ဟာ140လေးမျိုးရှိပါပြီဆရာကနောက်တစ်ခါနားထိုင်ပြီးတော့ဟိုညကန်းစားမှာကျဲကျောင်းနေတဲ့အဖိုးကြီးအဲမင်းမကအောင်ပြစ်ပြီးတော့အဖိုးကြီးဘုံထောင်တက်လာဆိုတော့ဆရာပြည့်တဲ့အတိုင်းပါပဲကျမတို့ရခိုင်ပြည်မှာလားဆောင်တဲ့ဒီလိုမျိုးဘုံရောခေါ်တယ်။ဆောင်တဲ့ပါလေရွာမှာရှိတဲ့ဆောင်တော့ရှိပါတယ်ဆိုတော့ကိုယ်အင်ကိုဖိုင်းပြီးတော့ခေါ်တော့တမိတဲ့တားနေရှိမှသူ့ဘုံတွေကိုပြအဲ့ဒီဘုံကလားဆောင်တဲ့ဒီလိုဒါကလည်းအဲ့ဒီဘုံကြီးကလည်းခေါင်းလေးကျွဲပြီးတော့အဲ့ဒီချက်ချင်းနဲ့တို့ပြီးတော့ဖိတ်ချက်ခါရတယ်ဆိုဆရာမဆရာမပြောတာကျွန်တော်ဘာမှမကြောက်ဘူးကျွန်တော်ဖြစ်တာလေကျွန်တော်ပြောမယ်ခေါင်းထဲမှာလေဆရာဒီမိမိသားတွေကလည်းကျွန်မအခုကဒီခရီးလေးကိုအရာရှိတယ်ရဲရရှိတယ်ဖြစ်တဲ့ခါမှာအမတီးတင်းချာချာကိုမင်းမျိုးပြီးတော့ကြည့်ကြည့်ပါ
တလောတုံးကလားမနှစ်ကလားအဲ့မြောက်ဦးမြို့နယ်ကကြေးရွာအုပ်ချုပ်ရေးမှုတွေအားလုံးလိုလိုပဲရာထူးကနှုတ်ထွက်တယ်ဆိုပြီးတော့ဖြစ်ခဲ့တဲ့ဖြစ်ရပ်တစ်ခုကြားလိုက်ရပါတယ်အဲ့ဒီကြားကဘယ်လိုရှေ့ဆက်ဖြစ်သွားပါလဲသူတို့ပြန်ပြီးလက်ခံရသလားသူတို့ရမှာအစားထိုးခန့်သလားအ
စားထိုးကမခန့်ဘူးဆရာကြောက်တော့မြို့နယ်မှာလည်းဒီလိုပဲလောက်ခဲ့ပါတယ်တယောက်ပြောက်သွားတာခုခုချာမတွေ့ဘူးလေဆရာကြောက်တော့မြို့နယ်ကအဲ့တော့ရေးတော့မလေးဒီလိုပဲလောက်ကြပါလေအုပ်ချုပ်ရေးမှုတွေဟာဒါပေမဲ့ဒီလောက်ကြီးဟိုအုပ်ချုပ်ရေးပြပြနေတဲ့အချိန်လုံးစုံကြီးအကြီးကြီးနေတဲ့အချိန်အဲ့ဒါတွေမှာတော့တနည်းတဖို့ဒီမျိုးနေတော့ခရိုင်ရဲ့ဒီလိုနဲ့တူပြီးတော့ဒီလိုကြောက်ရတဲ့အနေအထားမျိုးတွေနဲ့ဆက်ပြီးတော့ဆောင်ရွက်ကြတာရှိကြတယ်အစားတို့ခတ်ရတာတို့ပါပြီးတော့ကျွန်တော်တို့ပြချမ်းပါဘူ
းဒီကိစ္စနဲ့ပတ်သက်ပြီးတော့ခိုင်ပြည်နယ်မှာသတိမဟုတ်ပြည်တော်စုလွှတ်တော်မှာလူတို့ကိုယ်စားလှယ်အမတ်တွေကဒီကိစ္စကိုတင်ပြတာမင်းမြန်းတာရှင်းလင်းရဲ့တောင်းတာကလုပ်ကြပါသလားအဲ့လိုလုပ်ခဲ့ဆိုရင်ဘယ်လိုပြန်လဲပြီးတော့ဖြေကြပါသလဲဒီပြည်သူတွေကိုဖန်စီ
ကိုသိစက်တာလို့ပါလို့နေတော့ကျွန်မမင်းခွန်ကိုအထူးလို့တော့မကြမ်းပါဘူးခင်ဗျာဒါပေမဲ့ပြည်ရန်ဒီပြန်ဖန်စီဆောင်ပါလေဖြစ်နေတဲ့အနေအထားတွေတော့အခုတည်းကကျွန်မတို့ရခိုင်ပြည်နယ်ဖြစ်တော်ကိုယ်စားလှယ်တွေကတော့အမျိုးမျိုးလာတော့အစ်တကအစီအစီလာတော့ရှိပါတယ်။အပြည်နယ်မှာအပြည်ထောင်စုကလည်းကြိုးစားတယ်ဒါပေမဲ့ဟိုခုမပြုဘူးဆိုတာမင်းကြည့်မရဘူးဆိုတာအဲ့လိုအနေအထားမျိုးတော့ကြားပါဒါပေမဲ့ဒီဖန်စီနေဆက်ခံရတဲ့ပြည်ဆုံးတယ်ဆိုတာဒီတော့အပြည်သူ့ရတော်ကွန်ဒီနေတာကတော့အင်ဒီဂျူးတွေမှာတော့တော်တော်လေးကိုအပြည်ပြည်ဆုံးဆုံးပြည်နယ်နည်းအခြေစားတရားမှတ်တာတွေတော့ကျွန်တော်ကြည့်ပါတယ်
ပြည်တော်စုလွှတ်တော်ကတော့ထားပါတော့ပြည်နယ်လွှတ်တော်ဟာအစိုးရအပေါ်မှာပြည်နယ်အုပ်ချုပ်ရေးအပေါ်မှာတစုံတရာဩဇာတည်ရောက်ခြင်းတစုံတရာဆွေးနွေးညှိနှိုင်းပြီးတော့ဖြည့်ဆင်းဖို့ပြည်နယ်လွှတ်တော်ကကန့်လန့်တာကိုပြည်နယ်အုပ်ချုပ်ရေးအာဏာပိုင်တွေဘက်ကပူးပေါင်းဆောင်ရွက်ပြီးတော့စီစဉ်တာမျိုးဒီဟာကိုဖြည့်ဆင်းဖို့ကြိုးပမ်းတာမျိုးရှိပါလားခင်ဗျာ။ဒါတွေတော့
မတွေ့ရဘူးဆရာ။ဒါပေမဲ့ခုနကလုံးနိုင်တဲ့အနေအထားပေါင်းခဲကတော့စွန့်စွန့်တိုက်တိုက်ဒီလိုကြတယ်ဆိုတော့ကျွန်မတို့အတိအမှတ်ရှိပါတယ်ဒါပေမဲ့အဲဖြစ်တော်နဲ့အဲခိုင်ပြင်းနဲ့အတူအနေခါကတော့ဒီကိစ္စတစ်ခုပဲမဟုတ်ပါဘူးဝီကျန်ရဲ့အကွာဟာနေရလေအရှိနေတယ်ဆိုတာကတော့ဆရာတို့လည်းသိပါတယ်ကျွန်မတို့လည်းရေးနေသိနေရတာပါလေ
ဟုတ်ကဲ့ကျွန်တော်တခုစောစောကမိခဲ့ဖို့ကောင်းတဲ့ထင်ပါတယ်အဲ့လိုတန်တရားနဲ့ဖန်စီပြီးတော့တရားဥပဒေအရအဖြေမပေါ်ခင်မှာလက်လွန်ပြီးတော့ဆီဆုံးသွားတယ်ဆိုတဲ့သတင်းတွေကြားပါတယ်အဲ့ဒါမျိုးကဘယ်နှခုလောက်ဖြစ်ဖြစ်ပါလဲခင်ဗျာ
ကျမအစီတော့9ရောက်ကျော်ကျော်လောက်ကိုကျမတိထားပြီးပါပြီကျမလိုက်တဲ့အခုကလည်းတရားဥဆုံးသွားပါတယ်ဆုံးပြီးမှပဲကျန်နေတယ်လေကျမအထုလိုက်ရတာပါနောက်ဒီတန်ဖြတ်ကတိရောက်ခုတလောကပဲတရားအဲ့ဒါမှလည်းအခုရောက်တော့ကျမတို့ကြားရပါတယ်
အဲ့တော့အဲ့လိုသစ်ဆုံးသွားတဲ့သူတွေအတွက် justice ဆိုတာမရှိဘူးလားအဲ့တော့သူတို့အတွက်အမှန်တရား
အဲ့ဒါမျိုးလေကျွန်မပြောပါတယ်အဲဘသူကိုသွားပြီးတော့ဘသူကတိုက်ရမှလဲမျက်မှောက်တူဆိုတာဒါဘသူကအရင်ကြီးပြေးမှလဲအဲ့ဆိုတဲ့အနေအထားတွေဟာရှိကြတယ်ကျွန်မတွေဟာခံစားချက်တွေရှိတယ်ခံသွင်းချက်တွေရှိတယ်သူတွေလည်းအရင်ကြီးသိကျင်တယ်တရားပြတ်တတ်ကျင်တယ်ဒါပေမဲ့ကျွန်မတို့ရဲ့အနေအထားတွေကဒီတိုင်းလေကိုယ်ကနေပြပြီးတော့တန်ခါရပြီးတော့ပြေးသွားပါတယ်ဆိုပေမဲ့ဟိုသားနှစ်ယောက်ကလည်းသူတို့ဘုံဆောင်နေဘုံဆောင်ကြည့်တော့ပြေးပါတယ်ဆိုပြီးတော့ဖြစ်လာနေပြီးမှပဲစိတ်ကြက်နေတယ်လက်သွားတယ်ဒုက္ခရှိနေတယ်ဆိုကျမတို့ကရင်းဆိုင်ပြီးတော့အစပိခံရကြတော့တယ်ဆရာ
အဲ့တော့ကျွန်တော်တခုမေးပြရစေနောက်ဆုံးအနေနဲ့အခုကျွန်တော်မင်းနေတာက ဆိုရစစ်တပ်ဘက်ကအာဏာပိုင်တွေဘက်ကပဲလို့လုပ်တဲ့ဆောက်ပြောနေတယ်ကျွန်တော်ဒီတိုင်းဆွန့်လိုက်ရင်သောတာရှင်တို့ကမေးလာပါလိမ့်မယ်အေးအေးသဘုံတွေကလုတာဝကြတော့မမီးဘူးလားဆိုတော့ပြောကောင်းပြောပါလိမ့်မယ်ဆိုတော့အစိုးရရဲ့တချို့တွေစပိုက်တွေလို့ယူဆပြီးတော့အေးဘက်ကတော့လို့ဖန်ဆီးပြီးတော့ဥပဒေမဲ့လုတာတွေရှိပါသလားခင်ဗျာရှိရင်လည်းအမှန်တိုင်းပဲပြောပါ
ကျွန်မပြောရင်တော့ရခိုင်အမျိုးသမီးကြီးနေတဲ့အတွက်ဘယ်လိုကြီးပြောတယ်လို့ပြောလဲကျွန်မအတိအကျောက်ကတော့ဒီလိုဖန်ဆီးခေါ်ပြီးတော့အဲတက်ဖြစ်တယ်ဆိုတာမျိုးတော့ဒီလိုမျိုးတက်တာတော့တင်းမဟုတ်တင်းကိုယ်အနေနဲ့ဆက်ထိခိုက်နေတယ်ကတော့တိုးတိုးတက်တက်နဲ့ဖြစ်ဖြစ်ကျေကျေလောက်လောက်ဝင်ပြီးထွက်လာမှာပဲကြာအဖန်ဆီးတာတွေဒါတွေခေါ်ဆောင်သွားတာတွေအနောက်ပြန်ထွက်တာတွေမသိသေးတာတွေတော့ကြားပါလေဒီလိုတက်ဖြစ်တာတွေပါတယ်ဆိုတော့ကျွန်မလည်းလက်အမှုလိုပဲကျွန်မအပြည့်အဝဆုံးပြောပြရကြည့်ပ
ါသူကျော်စန္ဒာတင်ဆက်သွားတဲ့မြမရေးသုံးသက်ချက်ကဏ္ဍကိုနားဆင်ပြရတဲ့နောက်မှာတော့သူယုံကြည်ရာကဏ္ဍကိုဆက်လက်နားဆင်ရပါမယ်ခုတစ်ပတ်တော့စာရေးဆရာဥက္ကမင်းဆက်ဘာကိုယုံကြည်တယ်လဲဆိုတာနားဆင်ရပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
နော်ဒါမြန်မာလူတွေကလည်းအဲဒီကြိမ်ကြည့်ရတဲ့လမ်းအတိုင်းပဲဆက်ကြရလို့ကြောင်းနော်အစီကပုံလမ်းမှာရရှိပြပါအဲကျွန်တော်လက်ကျင်တာအခုနားလေပေါ့အရာရေးခြင်းအစာရေးခြင်းနဲ့အချင်းရေးခြင်းနဲ့လူမလတ်ရေးခြင်းနဲ့ပေါ့အဲ့ဒီအတိုင်းနဲ့ကျွန်တော်ရေးခြင်းအဲ့လိုပဲနေနေကြတာပေါ့အစားကြောင်လည်းရေးကြည့်တယ်နော်ကြပြလေးတွေပေါ့ကြပြလေးတွေအလေးလုံးကြက်လေးတွေရေးရတယ်ရေးကြည့်တယ်ဒီမှာအလေရန်တော့အရန်မြန်မာစာကြပြကိုချက်ခဲ့တယ်ဆရာပြောနေတယ်ဆုံးလင်းရတယ်ကျွန်တော်ကစာအမကလောင်မီကုနယ်လုံးလေးစာရေးတဲ့ပုံအစီလာရေးခဲ့တယ်ဒါနဲ့ကျွန်တော်အခုချိန်ကြီးအဲ့စာပြေလုတ်တာလုတ်တာကမရှိဘူးအဲ့ဒီကိုရေးကြတာကိုရေးနေတာပေါ့နော်ဒါကြိုးကြိုးမှတ်သားမှုတည်ကြကျွန်တော်အဲ့လိုလေကျင်တယ်လို့ကြားချင်တာ။ဒါကြီးကအဲ့ဒါဆက်ပြောနေတာဆန်တယ်လေအဲ့ဒီမှာမျိုးလည်းကျွန်တော်နေရတာ။ဒါကျွန်တော်သိကြည့်တော့ပေါ့။အမှန်ကကျွန်တော်ကလူမျိုးလေးမျိုးတန်းနေတာလူမျိုးလေးကျွန်တော်ကိုကြိုးကြီးပြီးကြည့်လိုက်။အိုးဖားတွေကြည့်လိုက်။ကျွန်တော်မှာရှမ်းရစီရင်ကြားရမယ်။အဲ့ဒီလူမျိုးကြောက်တယ်။အဲ့လိုရှင်ဒါနဲ့ကျွန်တော်ခံကြတာကျွန်တော်မြန်မာနိုင်ငံလားကြောက်ကြကျွန်တော်မြန်မာပြောက်ပဲပေါ့အဲ့လိုပဲအဲ့ဒါကြောင့်လည်းနေကြတာပေါ့အခုဒီတိုင်းသားတွေပါညာကပမာပါညာအဲ့ဇက်လန်ရတယ်ဒါဟုတ်ကြပါပြီကျွန်တော်ခလေးကြတာအချိန်ကြီးဒီအစမ်းမကြီးရက်ဇက်လန်ပေါ့နော်အဲ့ကျွန်တော်အနေနဲ့ကတော့အားလုံးကကျွန်တော်တို့ကမြန်မာတွေကအားလုံးပေါင်းလာတာပဲလေအားလုံးပေါင်းလာတာပဲအော်လူမျိုးတရားသုံးရများမျိုးလုံးကအလုံးအမြင်မှာပါပဲ။အမှအဲ့ဒီတရားတရားအဲ့ဒီအစာမကြည့်ဘူးကြာအခုတင်ပြီးဖြစ်နေ။ကျွန်တော်ကတော့ကျွန်တော်ကတော့မြန်မာလေးပဲဆက်နေတာ။ကျွန်တော်တိုင်းသားလူမျိုးလေးကနေတော့ပေါင်းကြည့်ချက်ဒီလိုဖြစ်လာတဲ့ဒီကြာကျွန်တော်မြန်မာပဲအဲ့ဒီဆိုနေတာ။ကျွန်တော်အဲ့ဒီစိတ်မျိုးလေးကနေဒီတိုင်းကိုဒီချစ်ချင်တယ်။ဒါကတော့အချိန်ကရပါပဲ။ဒီညမှာမဟုတ်ခိုင်းနဲ့ကျွန်တော်ကဘာမှမဟုတ်ဘူးအဲ့ဒီခိုင်းလေးတွေကနော်အဲ့ဒီအမုန်းတရားတွေပေါ့အရန်စကြောက်ဖြစ်နေတော့ကျွန်တော်ခလေးပြောအဲ့ကျွန်တော်စားရဖြတ်ကြည့်ကြတာကအားစားတိုင်းမှာစမ်းနေနေနိုင်တယ်မြန်မာနိုင်ငံကနော်သင်္ကြန်ကြီးကဒီကောင်မျိုးတွေပုံစံကြီးကသူ့မှာတတိကောင်လာကျွန်တော်တို့အရန်ချမ်းသာဖြစ်တယ်နော်မိရဒီကမှာဒီတော့ခဲ့တယ်အရင်လက်ကတည်းကတော့မြန်မာဆန်ဆန်ပြည်ပြည်လေးဖြတ်နေကြနေရနေနေလာနေလူတွေဒါနဲ့ကျွန်တော်အရင်ပါခဲ့လို့ဒီစကားအရှင်းရှင်းဆိုတဲ့နိုင်ငံအခြေကိုရောက်လာလဲဆိုရတာတော့အဲဥဆောင်ကြီးတွေမဟုတ်အဲ့ဒီနေရာလေးအဲ့ဒီအလေးကြီးတော့သိခဲ့ရမယ်လို့ကျွန်တော်ကတော့အဲ့လိုပဲမဟုတ်ကျွန်တော်တို့လူရဲ့ကျင့်ကြံလာတော့အဲ့ဒီအနေအထားမျိုးပြန်ရောက်လာမှာဆိုတာကိုလည်းအခုကျင့်ပြီးကျင့်ပြီးနေကြတယ်။ဒါမှမဟုတ်ကျင့်ကြရတော့ဒါကလည်းကြောက်နေတယ်မှာပဲ။ဒီမြောက်နိုင်တဲ့တနည်းပြန်ရင်ကျွန်တော်တို့ကအရင်ကနံပါတ်1လေးကပြန်ဖြစ်လာမယ်။ဒီကံမျိုးရော
့ဥပဒေနဲ့ပဲစိတ်တွေကတော့ဒီလိုဖြစ်နေတယ်မှာလို့ရှိနေတယ်ဒီလိုရဲ့စိတ်ဓာတ်တွေကကြောင်းနေရမှာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်တယုံကြည်ရာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ် VOA မိဂရန်တန်ကိုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကိုဒေါင်းလုဒ်လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီးဒေါင်းလုဒ်လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA American တိုင်းရဲ့အစီအစဉ်တွေကိုစပီးတင်ဆက်ပေးနေပါတယ်အခုကြာတာပတင်းနေ့မနေ့ပိုင်းထုတ်လွှင့်ပေးနေတဲ့တနာရီအစီအစဉ်အစဆုံးကိုမနေ့7နိုင်ကနေ9နိုင်အထိ light to meter 20 kHz 15133ည light to meter 25 kHz 11823ည light to meter 32 kHz 9335တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ဒီကနေ့မနေ့ဖက်နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ခင်ဗျာ
ယူကရိန်းနိုင်ငံဟာအကျင့်တက်ခြားစားရာယူနဲ့ပြည်နေတဲ့နိုင်ငံတစ်ခုဖြစ်တယ်ဆိုတော့အနှုတ်လက္ခဏာဆောင်အမည်မျိုးသမ္မတဒေါ်နယ်ထရန့်မှာနည်းနည်းဆိုင်ဆိုင်ရှိတယ်လို့ဝါရင်တပ်တမန်နှစ်ဦးကသမ္မတကိုတရားဆွဲဆိုရေးစုံစမ်းစစ်ဆေးနေသူတွေကိုပြောပါတယ်ဒီအမြင်ကြောင့်အမေရိကန်နဲ့ယူကရိန်းဆက်ဆံရေးအကောင်းစီဖို့နဲ့နိုင်ငံရှိပိုင်းမှာရုရှားထောက်ခံတဲ့ခွဲထွက်ရေးဝါဒီတွေကိုတိုက်ခိုက်နေတဲ့ပေါ်ထောက်ခံပံ့ပိုးရေးဆိုင်ရာတန်တမန်ရေးကြိုးပမ်းမှုတွေမှာအတားအဆီးဖြစ်ရတယ်လို့လည်းဆိုပါတယ်ချီလီနိုင်ငံစနီယိုကိုမှဆိုးဝါးဆန့်ကျင်ရေးဆန္ဒပြပွဲတွေဆက်ဖြစ်နေတာကြောင့်ဒိုမာလာလည်းမှာကျင်းပဖို့စီစဉ်ထားတဲ့အာဆာပစိဖိတ်စီးပွားရေးပူးပေါင်းဆောင်မှုအဖွဲ့ APEC ညီလာခံကိုရောဒီဇင်ဘာလဆန်းမှာကျင်းပဖို့စီစဉ်ထားတဲ့ဥရောပပြောင်းလဲမှုဆိုင်ရာ COP25 တတိယကြိမ်ညီလာခံကိုပါအေရှင်ပြည်လက်ခံကျင်းပမှာမဟုတ်တော့တဲ့အကြောင်းချီလီသမ္မတဆီဘတ်စတီယန်ပင်ညာရောကဘိုဒူးနေမှာကြေညာလိုက်တာကြောင့်အမေရိကန်သမ္မတအင်ပြီးတော့တာဝန်ရှိသူတွေအဝေါ်သွားကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကုဒါပင်ချေးရွာဖြစ်စဉ်နဲ့ပတ်သက်လို့စစ်တရားရုံးနဲ့စစ်ဆေးစီရင်နိုင်ရေးစတင်ဆောင်ရွက်လျက်ရှိတယ်ဆိုပြီးတမရတော်တရင်မှပြန်ကြားရေးအဖွဲ့ရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးတော့အော်တိုဘလ29ရက်နေ့သတင်းစင်တင်ပို့မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့မလကဖွဲ့စည်းခဲ့တဲ့စုံစမ်းစစ်ဆေးရေးခွန်ရုံးကသူတို့ရဲ့တွေးရှိချက်တွေကိုအခြေခံပြီးစစ်တရားရုံးနဲ့စစ်ဆေးစီရင်မှုယူဆချက်ပေးခဲ့တာဖြစ်တယ်လို့ဖော်ပြထားတာပါ။ကုဒါပင်ကြီးရွာဖြစ်စဉ်လို့သတင်းထဲမှာဖော်ပြထားပေမဲ့ဘာဖြစ်စဉ်ဆိုတာကတော့တိကျပြောမထားပါဘူး။ကုဒါပင်ကြီးရွာနာမှာလူတွေလောင်းရံနဲ့ချီပြီးတော့အဆုလက်ညှို့နှံထားတယ်။ဒီလူတွေဟာလူညိုရေးတပ်ဖွဲ့တွေရဲ့တပ်ဖြတ်မှုကြောင့်တည်ဆုံးခဲ့တာဖြစ်ပြီးဘယ်သူဘဝဆိုတာမမှတ်မိအောင်မျက်နှာတွေကိုအစစ်နဲ့လောင်းထားတာတနက်နေ့ပြစ်ခတ်ပျက်စီးထားတာတွေရှိတယ်လို့မြင်မြင်တက်တဲ့တွေဂျူလူကရယူထားတဲ့တပ်ပေါ်နေကိုကုကပြီး AB တနက်တနာက2018ခုနှစ်ဖေဖော်ဝါရီလမှာတရင်ဖော်ပြခဲ့ပါတယ်။နိုင်ငံရေးထုံညာထဲသူတွေကလူမှုမီဒီယာတွေကိုတုံးပြီးမှားယွင်းတဲ့သတင်းတွေကိုသတိချင်ချာပြစ်မှတ်တာပြန်ပေါ်အောင်လုပ်ခွင့်ရနေတာတရားမျှတမှုမရှိတဲ့အတွက်နိုင်ငံရေးထုံညာမှန်တမ်းများထောက်ခံပြုတော့မှာမဟုတ်ဘူးလို့ Twitter ကကြေညာပါတယ်ခင်ဗျာ
။ကြာတာပရိမနခင်နောက်ဆုံးရမြန်မာနဲ့နိုင်ငံသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမိုက်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Calvin Fowler ဖြစ်ပါတယ်ကျွန်တော်ကတော့ Yemen Thoma ဒီကနေ့ညနေဘက်6နိုင်ခွဲကနေ Quantity ထုတ်လို့မဲ့အစီအစဉ်တွေကို Line to Meter 10 kHz 16683ည Line to Meter 19 kHz 15563ည Line to Meter 25 kHz 11965တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတူရှိပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေပါစေခင်ဗျာ
This program has come to you from the Voice of America, Washington.